Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ2023ခုနှစ်ဩဂုတ်လ9ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA ရဲ့မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ထုတ်ပြီးတော့24.50 MHz နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်ကျော်စံသားပါ။သတင်းတွေကိုဥတီမောင်သားနဲ့အတူပြောပြမှာဖြစ်ပါတယ်။အမေရိကန်သမ္မတဟုံးဒေါ်နယ်ထရမ့်2020ရွေးကောက်ပွဲရလဒ်ကိုပြန်လည်ပြောင်းပြန်လုပ်ဖို့ကြိုးပမ်းနေဆိုရဲဆွဆွဲချက်ကိုသူရှိနေရပယ်ချလိုက်ပါတယ်။အာဖရိကတိုက်နိုင်ဂျာနိုင်ငံမှာတော့ဖြုတ်ချထားတဲ့သမ္မတကိုပြန်ခန့်ဖို့နိုင်ဂျာစစ်တပ်ကိုအင်ဒီဂျင်းနိုင်ငံတွေကအမိန်ပေးတာသက်တမ်းစစ်နေပြီဖြစ်ပါတယ်။ဒီလိုစိတ်ဝင်စားဖို့သတင်းတွေကိုကြားရမှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ဆရာ။ဒီကနေ့မကြာခင်ကြားကြရမှာတွေထဲမှာတော့
ยินไตดาหมูยินเต็มหม่องบ่ยินเต็มหม่องบ่ขึ้นว่าบ่ผิดๆจริงๆแก่ๆนี่ล่ะだแม้อันนั้นมาปวยจริ
งอะคือจ้างให้ย่าดาก็တော့ท้ายနိုင်ငံยောက်ชွေเปียงอลุตมะฤจုံยาได้บ่ต่อตะสะหมู่บาดีเจ้าก็ตะเถินฤปีดิโมคราซีซวยฤกะมาอุ่ญญะเอ้เนอินเทอร์วิวมาต่ายมีน้าสินจ้ามาบาดุติยาบายนาอยู่บ่มาတော့กบ้าမျက်မှောက်မီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများဆက်တဲ့ပတ်စစ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကိလေမနဲ့ထိတ်တန်းရောက်သတင်းတွေကိုဥကျော်စံတာနဲ့ကျွန်တော်တို့ကြီးညာပေးကြမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်ဒေါ်နယ်ထရမ့်က2020ရွေးကောက်ပွဲရှုံးနိမ့်တာကိုပြောင်းပြန်လုပ်ဖို့လိမ်လည်အထုတ်ခဲ့ရဆိုပြီးစွဲချက်တင်ရတဲ့အကြောင်းပြချက်ကိုသူရဲ့ရှေ့နေရပယ်ချလိုက်ပါတယ်ဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာကွန်ဂရက်လွှတ်တော်ကအတိမပြုဖို့ဒေါ်နယ်ထရမ့်ရဲ့အထုတ်မှုဟာဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုကျင့်သုံးလာတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်သမ္မတဟောင်းထရမ့်ရဲ့ရှင်းနေဂျွန်လော်ဒရက5 News Talk Show မှာပြောပြလိုက်တာဖြစ်ပါတယ်ဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲရလဒ်ကိုအတိမပြုဖို့သူရှုံးနိမ့်မဲ့ပြည်နယ်တွေကသမ္မတရွေးကောက်ပွဲအဖွဲ့ဝင်တွေစီရင်ကိုလိမ့်လေတင်သွင်းဖို့ထိုစဉ်ကဒုတိယသမ္မတဖြစ်တဲ့မိုက်ပင်းစ်ကိုလှုပ်ရှားခဲ့ပြီးသူအစိုးရဆက်လက်အာဏာတည်ရှိအောင်ပူပေါင်းကြံစည်လိမ်လည်ခဲ့တဲ့ဆိုရဲဆွဲချက်ကိုရင်ဆိုင်နေရတာဖြစ်ပါတယ်။သူရှိနေလော်ရိုကတော့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုကျင့်သုံးခြင်းသာဖြစ်တယ်လို့ CNN သတင်းဌာနကလည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ဂျူရီလူကြီးရဲ့အကဲဖြတ်ချက်တွေကိုဖော်ထုတ်တာနောက်ပြီးတော့သမ္မတထရမ့်ကိုဆန့်ကျင်ပြီးထွက်ဆိုလာမဲ့သက်သေတွေစီရင်ဖြစ်နိုင်တဲ့အထောက်အထားတွေကိုလူမှုကွန်ရက်မှာဖော်ပြတာတွေကိုဟန်တာဖို့ကြိုးပမ်းတာကိုလည်းပဲသူရဲ့ရှိနေကဒါကိုကံွက်သွားမယ်လို့ဆိုပါရယ်ရွေးကောက်ပွဲလိမ်လည်မှုဟာဒေါ်နယ်ထရမ့်အပေါ်ဆွဲဆိုထားတဲ့တတိယအမှုဖြစ်ပြီးအခြားအမှုတွေကတော့အထူးကန့်သတ်အစဉ်တန်းရှိတဲ့လူမျိုးရေးလှိုဝါချက်တွေကိုဥပဒေမဲ့စုပြုံထားရှိမှုနဲ့စီးပွားရေးပိုင်ဆိုင်မှုတွေကိုလိမ်လည်ခဲ့မှုလို့ပဲဖြစ်ပါခင်ဗျာ
ခရိုင်းမီးယားနဲ့ယူကရိန်းတောင်ပိုင်းကခေါဆန်ဒေသကိုဆက်ထားတဲ့ကွန်ဟာဒရာကိုယူကရိန်းတပ်ဖွဲ့တွေကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားကလည်းယူကရိန်းနောက်ပိုင်းကို drone တွေဒုံးကျည်တွေနဲ့တနင်္ဂနွေနေ့ကဆက်ကဆက်ခါတိုက်ခိုက်ခဲ့ပါတယ်။ဒီလိုတိုက်ခိုက်ကြတဲ့အတွက်လူ6ယောက်သေဆုံးခဲ့ပြီးတခြားလူ4ယောက်လည်းဒဏ်ရာရရှိခဲ့ကြပါတယ်။အခုလိုမြေပြင်တိုက်ခိုက်မှုတွေကြောင့်ယူကရိန်းတောင်ပိုင်းရုရှားတပ်တွေအတွက်ထောက်ပံ့ရေးလမ်းကြောင်းကိုထိခိုက်ပြီးယူကရိန်းရဲ့တပ်မြန်ထိုးစစ်ကိုအထောက်အကူပြုနေပါတယ်။ရုရှားမှာတော့မော်စကိုမြို့တောင်ပိုင်းမှာ drone တစ်စီးကိုတနင်္ဂနွေနေ့ကပစ်ချခဲ့ရတယ်လို့မော်စကိုမြို့တော်ဝန်ကပြောပါတယ်။အဲ့ဒီတနေ့တည်းမှာပဲမော်စကိုကဗီနီကိုဗိုလေဆိပ်ကလေယာဉ်ခီးစင်တွေကိုရပ်ခဲ့ရပါတယ်။ရုရှားက drone နဲ့ဒုံးကျည်ပေါင်း80တိုက်ခိုက်ခဲ့ပြီးအဲ့ဒီထက်ကရုရှားရဲ့အ ਨੇ ဆုံးဒုံးကျည်10စင်းကိုယူကရိန်းလေကြောင်းကာကွယ်ရေးတပ်ဖွဲ့တွေကပစ်ချခဲ့တယ်လို့ယူကရိန်းကပြောပါတယ်။စနေနေ့တုန်းကတော့ခါခစ်ဒေတာကိုကူပီယာနက်စ်မြို့သွေးတူပံကိုရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။ဆော်ဒီအာရေဗျနိုင်ငံဂျေဒါမှာလုပ်နေတဲ့ဆွေးနွေးပွဲကအကျိုးများတယ်လို့ယူကရိန်းသမ္မတရုံးအကြီးအကဲ Andriy Yermak ကဒီအချိန်မှာပဲပြောလိုက်ပါတယ်။ဒီစီးပွဲကယူကရိန်းနောက်ကကမ္ဘာတောင်ပိုင်းနိုင်ငံတွေကဝိုင်းရံပေးဖို့လှုပ်တာဖြစ်တယ်လို့ရုရှားကဆိုပါတယ်။ဒီအစီအမည့်အစည်းအဝေးမှာ BRICS လို့အင်္ဂလိပ်လိုအတူသိကြတဲ့ Brazil, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေလည်းတက်ရောက်ကြပေမဲ့ BRICS အဖွဲ့ဝင်ဖြစ်တဲ့ရုရှားကတော့မတက်ရောက်ခဲ့ပါဘူး
။ပါကစ္စတန်ဘဝင်နေဇက်ဖြတ်ကျော်တိုက်ခိုက်မှုတွေကိုအစ္စလမ်ဘာသာဝင်အရာ Haram လို့ခေါ်တဲ့တပ်မြင့်ချက်အဖြစ် Afghanistan Taliban အုပ်ချုပ်ရေးအကြီးအကဲကသတ်မှတ်လိုက်ပါတယ်။ Taliban အကြီးအကဲ Habibullah Akhundzada ကဒီအမင်းကိုအာဖဂန်မြေပေါ်ကနေတခြားနိုင်ငံတွေကိုချိမ့်ချောက်မှု ပိတ်ပင်ရေးဆွေးနွေးပွဲကိုပါကစ္စတန်အရာရှိနဲ့ပြုလုပ်စဉ်ပြောဆိုခဲ့တာဖြစ်တယ်လို့ခဘူးမြို့အစိမ့်အစိုးရအရာရှိသူကဗီဒီယိုကိုပြောကြားခဲ့ပါတယ်။ဒီကိစ္စဟာပါကစ္စတန်အထူးကိုယ်စားလှယ်နဲ့တာလီဘန်နိုင်ငံသားဝန်ကြီးရောခဘူးမြို့တော်မှာလွန်ခဲ့တဲ့သုံးရက်ကြာဆွေးနွေးရအတွင်းအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။ပါကစ္စတန်လူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့အရသားတွေပေါ်မတရားအစဉ်ကြီးညာထားတဲ့ TTP ခေါ်တရစ်အီတာလီဘန်ပါကစ္စတန်အဖွဲ့ကတခိုင်မှုတွေများပြားလာချိန်ဒီဆွေးနွေးပွဲပြုလုပ်ခဲ့တာလည်းဖြစ်ပါတယ်ဒီဆွေးနွေးပွဲမှာအာဖဂန်ဟာအခြေစိုက်တဲ့ TTP အဖွဲ့နဲ့သူတို့လှုပ်ဆောင်ချက်တွေကိုအဓိကထားပြီးတော့ဆွေးနွေးကြတာဖြစ်တယ်လို့အမည်မဖော်လို့သူပါကစ္စတန်ရဲ့စစ်သူကပြောပါတယ်တာလီဘန်ကောင်းဆောင်ရှိခ်ဟာဘီတူလာရဲ့အမိန့်ဟာသူ့ကိုစစ်စာခံတဲ့အဖွဲ့အလုံးရဲ့ပါကစ္စတန်အပေါ်တခိုင်မှုတွေကိုရွေတာဖြစ်တယ်လို့အဆိုပါရရှိကပြောပြီးသူတို့ဘက်ကတော့ဒီမင်းကိုလူသိရှင်ညာကျင်ညာပြီးဖြစ်တယ်လို့ဆိုပါရဲအလားတူကျင်ညာဖို့တာလီဘန်ကိုတောင်းဆိုထားရမယ်တာလီဘန်တွေဘက်ကတော့ဒီစုံတရားတုံ့ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
တပ်ရကိုပြန်တင်ဖို့အတွက်နိုင်ဂျာအာနာသိစစ်တပ်ပေါ်ရာစတန်ပေးထားတဲ့ရက်တင်းခုနေနေ့ကကျော်လွန်လာခဲ့ပါပြီဒါပေမဲ့စီရေးအရဝေရောက်ဆွတ်မယ်လို့ပြောထားတဲ့အနောက်အာဖရိကဒေသနိုင်ငံများဖွဲ့အားပုံပြီးငြိမ်းချတဲ့နီလာအသုံးပြုဖို့တင်ပြတာတွေနဲ့ရင်ဆိုင်နေရပါတယ်ECOWAS တို့အတူအဖြစ်သိကြတဲ့ဒီဒေတာဆိုင်ရာနိုင်ငံများအဖွဲ့ရဲ့ဥက္ကဋ္ဌနိုင်ဂျီးရီးယားတပ်ပရကိုပို့ပြီးငြိမ်းချတဲ့နီလာအသုံးပြုဖို့နိုင်ဂျီးရီးယားအထက်လွှတ်တော်ကစနေနေ့ကတိုက်တွန်းလိုက်တာပါဒီလိုတိုက်တွန်းပေမဲ့ ECOWAS ဟာအဖွဲ့ဝင်နိုင်ငံများရဲ့သဘောတူများချက်နဲ့လှုပ်ဆောင်တော့ဖို့ရာဇသံပေးထားတဲ့အတိုင်းစစ်ရေးနီလာကိုလည်းအသုံးပြုနိုင်ပါတယ်ဒါပေမဲ့ဒီလိုနီလာရဲ့အကျိုးဆက်တွေကိုဘယ်လိုရင်ဆိုင်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာရှိနေပါတယ်ECOWAS အဖွဲ့ဝင်မဟုတ်ဘဲအဖွဲ့ဝင်နိုင်ငံတွေရဲ့အိန္ဒိယအယ်ဂျီးရီးယားနဲ့ချတ်နိုင်ငံတို့ကလည်းအင်အားအသုံးပြုပါကိုစတင်ထားကြပါတယ်။တခြားအိန္ဒိယတွေဖြစ်ကြတဲ့မာလီနဲ့ဘာကီနာဖာဆိုနိုင်ငံတွေမှာတော့အာနာသိန်းစစ်တပ်ကပဲအုပ်ချုပ်နေတာဖြစ်ပြီး ECOWAS ကစီအနီလန်နဲ့ဆွတ်ဖက်မယ်ဆိုရင်ဒါဟာသူတို့ကိုလည်းစစ်ချေညာတာပဲဖြစ်တယ်လို့ပြောနေကြပါတယ်။ ECOWAS ကိုလည်းဆက်လက်ဖွဲ့ကတိုင်းချကိုသွားခဲ့ပြီးမြန်အာနာသိန်းအဖွဲ့ခေါင်းဆောင်ကိုတွေ့ခွင့်မရခဲ့ကြပါဘူး။ရာဇလန်ပေးထားတဲ့ရက်နောက်ပိုင်းမှာECOWAS ကဘာဆက်လုပ်မယ်ဆိုတော့မသိရသေးပါဘူးခင်ဗျာ
ပြည်ရင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညဟိုင်းဒိုမီတာ40 kHz 9.13 ညဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါလေရှင
်။ဒီကတဲ့ရင်းကိုဆက်လက်ကြီးညာနေတာဖြစ်ပါတယ်။ Israel တပ်ဖွဲ့တွေကပါလက်စတိုင်းစစ်သွေးကြောဆူသူသုံးဦးကိုဂျော်ဒန်မြေအနောက်ဘက်ကမ်းရဲ့မြောက်ပိုင်းမှာတင်းနေတွေကပြစ်ဆက်လိုက်တဲ့အတွက်အရင်နှစ်ဦးသေဆုံးထားလို့ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုပုံမှုအချိန်မြင့်လာနေပါတယ်။ဒီတင်းနေတွေပြစ်ခတ်မှုဟာပြီးခဲ့တဲ့လကအကြီးကျယ်ထိုးစစ်ဆင်ခဲ့တဲ့ဂျင်းနင်းဒုက္ခသည်စခန်းအနားမှာဖြစ်ပေါ်ခဲ့တာပါ။ဒီလိုထိုးစစ်ဆင်ခဲ့တာကလည်းတကယ်တော့2022အစောပိုင်းကတည်းကစတင်ခဲ့တဲ့အကြမ်းဖက်မှုရပ်တန့်ရေးဆိုတာပြောခဲ့ပေမဲ့ဘာမှမထရောက်ခဲ့ပါဘူးဒီစမှာတော့အစ္စရေးမှာသဘောထားတင်မာတဲ့အစိုးရတက်လာပြီးတဲ့နောက်မှာအခြေအနေပုံမူလို့သာဆွေးနွေးလာခဲ့ပါတယ်အခုပြစ်သက်ခံရသူတွေဟာသူတို့ရဲ့အဖွဲ့ဝင်တွေလားဆိုတာကိုချက်ချင်းမသိရပေမဲ့ Hamas နဲ့ Islamic Jihad အဖွဲ့တို့ကတော့ဒီသက်ပြတ်မှုကိုရှုတ်ချထားပါတယ်အခုပြစ်သက်မှုဖြစ်ပွားခဲ့တဲ့နေရာမှာပါလက်စတိုင်းအထူးရေးဖွဲ့ရဲ့ပြစ်ဒဏ်မှုနဲ့အစ္စရေးအကြံဖက်ဖန်စီရာတွေနောက်ကအစွန်းရောက်အခြေချနေထိုင်သူတွေဂျူးတွေရဲ့တိုက်ခိုက်မှုတွေကြောင့်အကြံဖက်မှုတွေဟာအစီအမြင့်လာနေတာဖြစ်ပြီးဆယ်စုနှစ်နှစ်ခုအတွင်းအဆိုးရွားဆုံးတိုက်ပွဲတွေအဆင့်ထိရောက်ရှိလာတာလည်းဖြစ်ပါတယ်ဒီနေ့အတွင်းမှာပဲအနောက်ဘက်ကန်ဂျေရုဆလမ်ရှိဘက်ချန်ဒိုမှာအစ္စရေးရဲ့ပြစ်ခတ်သက်ပြမှုကြောင့်ပါလက်စတိုင်း160ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ AP သတင်းဌာနကပြောပါရယ်။ Israel တို့ကတော့ဒါဟာအကြမ်းဖက်သမားတွေဖြစ်တယ်လို့ဆိုပေမဲ့ Israel စစ်တပ်ကြွကြလာတာကိုဂဲနဲ့ပေါက်တဲ့ကလေးတွေလက်ပိုက်ကြီးနေတဲ့အပြစ်မဲ့ပြည်သူတွေသေဆုံးခဲ့ရတဲ့ထက်မှာပါဝင်ပါရယ်။ပါလက်စတိုင်းလက်ချက်နဲ့သေဆုံးခဲ့ရသူကတော့ဒီနေ့တည်းမှာ26ယောက်ရှိပါပြီခင်ဗျာ
။ပြောချွေနေထိုင်ဖို့ကြိုးစားကြသူတွေကိုအီတလီကစားရေးသမားတွေကတင်းနေနေနေကကယ်တင်လိုက်ရပါတယ်။တောက်ကြတဲ့ညပိုင်းစနေနေ့အစောကြီးမှာကြောက်ဆောင်တွေနဲ့တိုက်မိတာကြောင့်တင်းမောပြက်ခဲ့ပြီးလမ်ဖီဒူးစာကျွန်းပေါ်ကကြောက်တန်းတွေပေါ်မှာပြောင်းရွှေ့နေဆိုင်မှုစူးစားကြသူတွေကတောင့်တင်နေကြတာပါလူ30ပျောက်နေတော့မယ်လို့အသက်ရှင်ကျန်ခဲ့ရသူတွေကတော့ပြောပါတယ်ကြောက်တန်းတွေပေါ်မှာတွေ့ခိုးအသက်ရှင်ကျန်ခဲ့သူအလုံး34ယောက်ရှိပြီးသူတို့တွေထဲမှာကိုဝင်းတဲ့2ယောက်နဲ့ ကလေးတယောက်တည်းပါဝင်ကြတယ်လို့အယ်ပိုင်းကဲဆယ်ကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူဖက်ဒရီကိုကက်တာနီယာကပြောပါတယ်။ကြောက်ဆောင်နေကြောင့်အီတလီကမ်းခြေဆောင်တင်မောတွေအတွက်အန်ရရှိတာမို့မိသားနဲ့အီတလီတဲ့ရဟတ်ရင်တွေတုံးပြီးတယောက်ချင်းကိုကဲတင်ခဲ့ရတာဖြစ်ပါတယ်။အရင်နေ့တုန်းကလည်းအစားအစာရေးနဲ့အပူတက်ရဆောင်တွေကိုရဟတ်ရင်ပေါ်ကနေသူတို့တွေချပေးခဲ့ရပါသေးတယ်။ကိုရင်ရှစ်လအမျိုးသမီးကိုတော့ဆေးရုံကိုတန်းပို့လိုက်ရတယ်လို့ဒေသန္တရသတင်းစာဂျီယိုနီဒီစီလီယာကဆိုပါတယ်ခင်ဗျာ
။ဂျပန်နိုင်ငံဟီရိုရှိမာမြို့မှာနျူကလ িয়ার ဘုံးတဲချခံခဲ့ရတဲ့28နှစ်မြောက်ညီညာရေးအထိမ်းအမအခမ်းအနားကိုတင်းနေနေကကျင်းပခဲ့ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်ကြောင့်နျူကလ িয়ার လက်နက်အသုံးပြုမှုထပ်ဖြစ်လာမှာကိုစိုးရိမ်နေကြခြင်းနျူကလ িয়ার လက်နက်ကိုအပြိုင်ဆိုင်ပိုင်ဆိုင်ထားတာဟာတစ်ဖက်ဖက်ကစတင်ပစ်ခတ်လာလိမ့်မယ်ဆိုတဲ့ကိစ္စကိုဟန်တားနိုင်တဲ့သဘော deterrence ဖြစ်တဲ့ဆိုတဲ့ကိစ္စကိုဂျပန်ရရှိရာရှုတ်ချလိုက်ကြပါတယ်။ဂျပန်ဟီရိုရှိမာမြို့အုပ်ချုပ်ရေးမှူးကတော့အခုလိုပြောသွားခဲ့တာ
ပါ။私はそのような核抑止論者に問いたい。あなたは今この瞬間
ニュークリアレナガシコハンターနိုင်မယ်လို့ယုံကြည်နေရတယ်လို့ကျွန်တော်မေးခြင်းပါတယ်။အခုအသက်ဆုံးရှုံးနေရတဲ့အပြစ်မဲ့ယူကရိန်းပြည်သူကိုခင်ဗျားတို့တောင်းယူနိုင်ပါမလားယူကရိန်းဟာနျူကလ িয়ার လက်နက်မရှိလို့နျူကလ িয়ার လက်နက်ကိုဆွန့်ထုတ်လိုက်လို့ကြွကြခံရတာမဟုတ်ဘူးရုရှားကနျူကလ িয়ার လက်နက်ရှိပြီးကြွကြနေတာဖြစ်တယ်အဲ့ဒါကိုမဟန်တားနိုင်ကြတာဖြစ်တယ်လို့ပြောသောတာဖြစ်ပါတယ်ဟီရိုရှိမာမြို့ဟာမေလရုံးက G7 အစည်းအဝေးကိုလက်ခံကျင်းပခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းသေဆုံးခဲ့ရသူတွေရဲ့ထိမှဖြစ်တဲ့ညီညာရင်ဗိမာန်တို့ကလည်းပဲ G7 ကောင်းဆောင်တွေကတော့ကြီးချွေးခဲ့ပါတယ်။အဲ့မှာလည်းနျူကလ িয়ার လက်နက်မပြန့်ပေါ်ရေးကိုသူတို့အဓိကထားပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။မကြမီထွက်ဖို့ရှိတဲ့ထိုင်းနိုင်ငံရဲ့လက်ရှိဖြစ်ရင်မဟာဝါချယ်ရီရလောင်ကောင်းအကြောင်းဆောက်ကိုထိုင်းနိုင်ငံကပိတ်ပင်လိုက်ပါတယ်။ဒီဆောက်ဟာပြည်စနစ်ကိုလောင်ပြောင်တာဖြစ်တယ်လို့ဆိုပြီးအခုလိုပိတ်ပင်လိုက်တာပါ။ထိုင်းပြည်စနစ်ဟာထိုင်းနိုင်ငံရေးမှာအငင်းပွားစရာအကြောင်းအရာတစ်ရပ်ဖြစ်နေပါတယ်။ထိုင်းနိုင်ငံရဲ့ဘီအပေါ်အသေးပြက်စင်မှုဥပဒေဟာကမ္ဘာမှာအတင်းကျပ်ဆုံးဥပဒေလည်းဖြစ်ပါတယ်ခုလိုပိတ်ပင်လိုက်တာဟာလွတ်လပ်စွာပြောဆိုခွင့်နဲ့ပေါ်ပြခွင့်ကိုကန့်ဆွဲထားပါတယ်ဆိုရယ်ထိုင်းနိုင်ငံရဲ့ပြောဆိုချက်ကိုစော်ကားလိုက်တာဖြစ်တယ်လို့လူခွေရေးအုပ်စုတွေကတော့ဝေဖန်လိုက်ကြပါတယ်နေ့လာနေမနေ့ကနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုဥကျော်စံလာနဲ့အထူးကြီးညာပေးကြတာပါအခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွင့်ထုတ်ပြီးမှသတင်းဆောင်ပါတစ်ပုဒ်တင်ပြချင်ပါတယ်ထိုင်းနိုင်ငံဆူရတ်ထာနီပြည်နယ်ကော့ဖ်ငငားကျွန်းမှာအောက်တိုဘာ6ရက်နေ့မနေ့ပိုင်းမှာမြန်မာလူမားတွေကိုတည်ဆောင်လာတဲ့ကားစီးမတော်တဆတိမ်မောက်ခဲ့တာကြောင့်ခုနူးသေဆုံးပြီးတချို့ဆေးရုံတင်ထားရပါတယ်လို့ဆိုပါတယ်အလားတူတရားမဝင်မြန်မာတွေကိုတည်လာတဲ့ကားစီးဟာလည်းအယုဒ္ဓယာပြည်နယ်ထဲမှာတိမ်မောက်ခဲ့ပါတယ်ဒီသတင်းကိုVOA သတင်းတော်မှာအေးမှာအခုလိုပြပို့ထားပါတယ်
။ထိုင်းနိုင်ငံဆူရတ်ထာနီပြည်နယ်ကော့ဖ်ငံကျွန်းမှာဩဂုတ်လ6ရက်နေ့မနက်ပိုင်းမှာစောက်လုပ်ရေးမြန်မာအလုပ်သမားတွေတည်ဆောင်လာတဲ့ကားစီးမတော်တဆတိမ်းမောက်ပြီးလူ9ဦးသေဆုံးသွားခဲ့တယ်ဆိုပြီးမျက်မြင်တွေ့ရတဲ့မြန်မာတဦးကအခုလိုပြောပါတယ်
။အဲကားမောက်တာလေသူတို့ကားကိုသူတို့ဟိုနောက်ထပ်ယာဉ်ပစ္စည်းကိုရှောင်ရင်းနဲ့အချိန်နဲ့အချိန်နဲ့မောက်တော့အချိန်မထိန်နိုင်ပဲမောက်သွားတယ်မှာလမ်းတွေကမီးတိုင်းအတူလေးလေအဲ့ဒါလေးတွေတိုက်ပြီးတော့တမီးရိုင်းလည်းလဲသွားအမှအလူကပယံဘောလုံးတဲ့ကားပေါ့နော်အဲ့ဒီကားပယံဆိုင်ကိုသွားတာသွားတဲ့အချိန်မှာအယောက်20လောက်ပါတယ်နောက်မှာအဲယင်တိုက်ယင်တိုက်တာမဟုတ်ယင်တိမ်းမောင်းပေါ့ယင်တိမ်းမောင်းမှုဖြစ်သွားပေါ့အဲဖြစ်ဖြစ်ချင်းနဲ့ကြဲကြင်းရလာဒါမဲ့အဲ့မှာပဲပွဲချင်းကြီး3ယောက်ဒီနောက်ထပ်အရေးပေါ်တွေကနေပြီးတော့မှဒီနေ့နောက်ထပ်4ယောက်ထပ်ဆုံးသွားအဲ့ဆိုတော့အခုက9ယောက်ဆုံးသွားပြီပေါ့နောက်ထပ်အရေးပေါ်ထဲမှာ၄ယောက်ရှိသေးတယ်။ဟု
တ်။
ပြီးရင်ကျိုးပဲ့ကန်သွားတာက၄ယောက်တော်တော်များများကြီးပဲ
။ဒဏ်ရာရသူတွေကိုတော့ကယ်ဆယ်ရေးအဖွဲ့တွေကကော့ဖ်ငန်းကျွန်းကဆေးရုံကိုပို့ပေးခဲ့ပြီးဒဏ်ရာရသူတွေကိုလက်တလုံးမှကုသမှုပေးနေတယ်လို့လည်းဆိုပါရယ်။နောက်ထပ်စိုးရင်ရတဲ့လူနာတွေလည်းရှိနေသေးတယ်လို့လည်းဆိုပါရယ်။အလားတူဩဂုတ်လ9ရက်နေ့ကလည်းတပ်ပြည်နယ်မဲဆောက်ကနေအယုဒ္ဓယာပြည်နယ်ထဲကိုရောက်လာတဲ့တရားမဝင်မြန်မာတွေတည်လာတဲ့ကားတစ်စီးတိမ်းမောက်မှုဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာ12ဦးလုံးဒဏ်ရာရပေမဲ့တေဆုံးတာတွေတော့မဖြစ်ခဲ့ဘူးဆိုပြီးအလို့သမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်ဒုတိယပြည်နယ်နယ်နိမိတ်ထဲမှာတရားဝင်မြန်မာ12ဦးပေါ့လေအမျိုးသား9ဦးနဲ့မျိုးသမီး4ဦးလိုက်ပါလာတဲ့မော်တော်ယာဉ်တိမ်းမောက်တယ်အကုန်လုံးတော့ဒဏ်ရာအနာရပဲရတယ်တေဆုံးသူတော့မရှိဘူးဒဏ်ရာတရားပဲရတဲ့တော်တော်ကံကောင်းထောက်မှတယ်ပေါ့ဗျာ Through the Golua, Sara Sara, Akadama Shibene, Tainango, Diamu, Neza Kajo, Miaula Fede, Duria, a UTA Dine, one Nunema, she gave Glubita, Chosa, 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 Chosa,
Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, Chosa, ရင်းငုံမြို့နယ်ထဲမှာမြန်မာနိုင်ငံသားတရားစင်ကျော်လိုက်ပါလာတဲ့ကားတစ်စီးမေလ9ရက်နေ့ကတိတ်မောက်ပြီးနှစ်ဦးကတော့တေဆုံးသွားခဲ့ပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးနဲ့စီးပွားရေးအချက်အလက်တွေပုံမှုဆိုးလာတဲ့အမျှအင်းနီနာချင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လှုပ်လှုပ်ကန်သူတွေပုံများလာနေတယ်လို့လူကုန်ကူးတဲ့ဖြစ်ရတယ်လဲသိသိသာသာပို့ဆိုးလာနေတာပါလူကုန်ကူးခံရသူတွေကိုတေဆောင
ကျွန်တော်တို့ကလည်းမြန်မာပြည်သိဆုံးရတဲ့ဖြစ်ရည်တွေနဲ့အခုနောက်ပိုင်းမကြာခဏကျုံလာနေရတာဖြစ်ပါတယ်ရှင်မေးမတင်ပြခဲ့တာပါအခုတော့ဒီမိုကရေစီဆွေးနွေးခန်းကိုစကြမှာလေအစွတ်တရားအနေနဲ့စီမံခန့်ခွဲမှုအမှားတွေကျူးလွန်ရင်ပြည်သူကလက်မခံဘူးဆိုတာကိုရှေ့လေးလုံးလူလူလှောင်ရှားမှုကတက်တည်ပြခဲ့တဲ့အကြောင်း
88ခုနှစ်မှာဖြစ်ခဲ့တဲ့ အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တပါတီအာနာရှင်စနစ်ကိုသူတို့ဆန့်ကျင်ခဲ့တဲ့ဟိုလူထုလှုပ်ရှားမှုပေါ့နော်အဲ့ဒီမှာဗိုလ်ချုပ်ဒီဦးနေဝင်ဦးဆောင်တဲ့ဆိုရှယ်လစ်လမ်းစဉ်ပါတီကိုအဲ့ဒီအချိန်ကတော့ဟိုဖြုတ်ချနိုင်ခဲ့တယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီဆိုရှယ်လစ်လမ်းစဉ်ပါတီကိုကြည့်လို့ရှိရင်လည်းသူတို့က
60နှစ်ခုနှစ်မှာဒီအာနာသိန်းနဲ့အာနာသိန်းရဲ့စစ်ကောင်းဆောင်ဒီဗိုလ်ချုပ်နေဝင်ကနေပြီးတော့အဲ့ဒီနှစ်မှာပဲသူတို့ဒီအရက်သားဒီမိုကရေစီဒီရွေးကောက်ပွဲနဲ့တက်လာတဲ့အရက်သားအစိုးရကိုသူတို့ကအာနာဆက်ပြီးတော့ယူခဲ့တယ်ပေါ့နော်နိုင်ငံကိုဆက်ပြီးတော့အုပ်ချုပ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ့လို့နှစ်ပေါင်း
20အာနာသိန်းစက္ကလာကတပါတော်မှာလည်းဖြစ်စားနေတာကဆိုရှယ်လစ်ရေလှုပ်ရှားမှုပေါ့နော်ဒါအပြိုင်အဆိုရှယ်လစ်နိုင်ငံတွေပေါ်ပေါက်ချင်းတဲ့သူဆိုရှယ်လစ်ရေကွန်မြူနစ်ရေလှုပ်ရှားမှုတွေကအများကြီးတက်နေတဲ့အခြေအခါပေါ့ဗျာအဲ့ဒီအချိန်မှာတော်တော်များများကလွတ်လပ်ရေးအကျူးပတ်မှုမှာလည်းဒီလက်ဝဲအယူဆကိုဆွဲကန်ပြီးတိုက်ခိုက်ကြတဲ့နိုင်ငံတွေကိုလိုရီတယောက်ကလူမျိုးအောင်တိုက်ခိုက်
ဆိုရှယ်လစ်နိုင်ငံအခုထည့်သွားမယ်ဆိုတဲ့အကြောင်းပြဆိုရှယ်လစ်လမ်းစဉ်ကိုကျင့်သုံးဖို့အတွက်ဒါအဲ့ဒီခေတ်အဲ့ဒီခါကအာဏာသိမ်းခဲ့တဲ့တော်လှန်ရေးကောင်စီအနေနဲ့ကအလွယ်တကူလူထုကိုလှည့်ဖျားပြီးတော့ဝါရဖြန့်ချီလို့လွယ်သွားတယ်လို့ကျွန်တော်အဲ့တိုင်းမြင်ပါတယ်ဗျ။အဲ့ပုံမှာတချို့လည်းတိတ်ညွတ်ပြီးပါသွားတယ်ရှိပါတယ်။ဒါလည်းအကုန်လုံးသမိုင်းကိုဟိုကျွန်တော်တို့ပြန်ကြည့်တွေ့နိုင်ပါတယ်ဗျ။အဲ့တော့အဲ့ဒါက26နှစ်ကြာတဲ့အကြောင်းရင်းကဒီတိုင်းမှာအဲ့လိုမြင်ပါတယ်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်အဲ့ဒီမှာကကြောင်းသားလှုပ်ရှားမှုတွေလူလှုပ်ရှားမှုတွေကရပ်တန့်သွားသလားဆိုတော့အဲ့လိုကျွန်တော်မတွေ့ပါဘူးဗျ။60နှစ်အာဏာသိမ်းပြီးတိတ်မကြခင်ကာလမှာပဲကျွန်တော်တို့ဒါ7 July ဘောတော့တက်လို့ကြောင်းသားသမဂ္ဂယူဒါဖြုတ်ဖြတ်ခံလိုက်ရတဲ့ကြောင်းသားလှုပ်ရှားမှုတွေပေါ်လာတာရှိပါတယ်။အလားတူပဲကျွန်းဆွယ်ကျွန်တော်တို့လှုပ်ရှားမှုတွေပေါ်လာတာရှိပါတယ်။အလားတူပဲ84 85 86အဲ့ဒီရဲ့အစဉ်အဆက်ကိုဆက်ခံလာတဲ့1988ခုနှစ်မှာတော့မြန်မာဆိုဒါလူလှုပ်ရှားမှုကြီးဖြစ်ခဲ့ပြီးတော့မှတပါတီအာဏာရှင်စနစ်ဒါကြိုးဖြတ်သွင်းရေးကိုကျွန်တော်တို့ချိုးပန်းခဲ့ပြီးတော့မှပါတီစုံဒီမိုကရေစီစနစ်ကိုလူထုကအာသာငန်းငန်းတောင်းတတဲ့ခေတ်တခုကိုရောက်လာတယ်လို့ကျွန်တော်အိုက်တိုင်းမြင်ပါတယ်ဟု
တ်တယ်။ထောက်ဝ60နှစ်မှာအာနာသိမ်းခဲ့တဲ့ဒီဘိုလ်ချုပ်နေဝင်းကလည်း तू ကသူတို့အဓိကအကြောင်းပြတဲ့တဲ့အကြောင်းရင်းကိုကြည့်လို့ရှိရင်လည်းဒါတိုင်းပြည်ကြီးရကြောက်ထဲကြတော့မယ်ဆဲဆဲသူတို့ကဲတင်နေပေါ့နော်။တိုင်းပြည်စီလုံးညီညွတ်အောင်ဆိုတဲ့အနေအထားမျိုးဆိုတဲ့အပိုင်းနဲ့ပေါ့နော်လုတ်ခဲ့တယ်ဆိုတာမျိုးဒီအနှစ်20တော့အတွင်းမှာရောဘယ်လိုသုံးသပ်မိလဲရှင
်။ဟိုဒါကတော့ဗျာအဖြေသိရှင်းပါတယ်ဗျာဖြစ်လို့ဆိုတော့ကျွန်တော်တို့တစ်ချက်လုံးကနားလည်ပြီးတင်ကြားခဲ့ရတဲ့တမိုင်းအမှားတွေပေါ့နော် ကျွန်တော်တို့တင်ကြရတဲ့ဒါဖက်ဒရယ်ကြီးကြောင့်ပြည်တော်စုပြုပွဲမှာဖြစ်တဲ့အတွက်ကြောင့်မလို့တိုင်းပြည်ကြောင့်တဲ့ကြလက်လုံးသူမှာနိုင်ငံတော်အာဏာကိုတော်လိုင်းအောင်ဆရာယူခဲ့ရတယ်ဆိုပြီးဒါသင်ခဲ့ရတာဟုတ်စာထဲမှာလည်းအဲ့ဒါနဲ့သင်ခဲ့ရတယ်လीဆိုတော့တကယ်တမ်းကျတော့အဲ့လိုမဟုတ်ဘူးလीအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာဆိုရှယ်လစ်ဝါဒဆစ်ဆစ်ဟ ကျွန်တော်အဖက်ဖက်ကယူရင်းလာတယ်အလွန်ကိုအရှိတော်အားစားမှာကြားတကောင်ဖြစ်ရှင်တန်ခဲ့တဲ့နိုင်ငံဟာကပ္ပချွန်ပြိုးတိုးတက်မှုအနည်းဆုံးနိုင်ငံဖြစ် LGBTQ
ဒီကွန်မြူရီကိုယ်တိုင်ကဒီចောင်းသား
ဒီကကကျွန်တော်တို့ရိုးရိုးသားသားနဲ့ဝင်ခံရမယ်ဆိုလို့ရှိရင်လေနိုင်ငံရေးလောကတွေကိုရောက်လာတယ်ဆိုတာနိုင်ငံရေးကိုနားလေတက်ကျွန်းလို့ကျွန်တော်တို့ရောက်လာတာမို့ကျွန်တော်ရောက်လာတာတော့မဟုတ်ဘူးပြဒါကျွန်တော်ရိုးရိုးသားကျွန်တော့်ကိုကျွန်တော်ဝင်ခံတာပါဝင်ခံတာပါနောက်တစ်ခုကအဲ့ဒီကာလတော့ထိပ်မှန်းဥဆောင်မှုခံရတာမှလည်းကျွန်တော်မရှိခဲ့ပါဘူးပြဒါအဲ့ဒီချိန်ကာလတော့လीအဲကျွန်တော် ခံပြီးတော့ကျွန်တော်ပါဝင်ခဲ့တာပါရှင်းလေးလုံးအရေးတော်ပုံကြီးရတဲ့အူဆုံးကဏ္ဍဦးတောင်းဆိုချက်တွေအကုန်လုံးက policy matter ကိုသွားတာမဟုတ်ပါဘူး right base ကိုသွားပါလိမ့်ဗျအခြေခံခွင့်ရည်ဖြစ်တဲ့ဒါကိုဖုံးဖို့ကိုစိုးနိုင်လို့ကြာဆုံးမှုဒါပေါ်ထုတ်ပြီးဆိုလိုက် commission ပေါ်ထုတ်ပြီးကျွန်တော်သမဂ္ဂဖွဲ့စည်းရေးအဲ့ဒီအခြေခံပုံမှာကျွန်တော်တို့စပြီးတော့ပါလာခဲ့တာဖြစ်ပါလိမ့်ဗျဂျူသလောက်ဝန်ခံရမယ်ဆိုလို့ရှိရင်တော့နိုင်ငံရေးသမားတယောက်ဘဝကိုဖျက်ဆီးမှုဆိုအဲ့ဒီအချိန်ကာလတော့ကျွန်တော်တို့ပွင့်လင်းလေးပြောလို့ရှိရင်အလောက်ဒီစိတ်ကူးမရင်ခဲ့ဘူးပါဘုရားဒါယူသားပြောတာပေါ့သို့တော်လေကျွန်တော်တို့လုံရင်းကင်ရင်လည်းပဲတန်းကြီးရဲ့ခြေလေးတွေစနစ်တွေရဲ့အမားတွေ policy အမားတွေနိုင်ငံအတွက်ပြည်သူအတွက်လူအပ်တဲ့ federal ဆိုတဲ့ဟာတန်းကြီးပြုပွဲချင်းမဟုတ်ဘူးတန်းကြီးကိုပို့ပြီးအားကောင်းဆူစည်းချင်းပြည်တော်စုကိုပို့ပြီးအားကောင်းဆူစည်းချင်းဖြစ်တယ်ဆိုတာကျွန်တော်နားလည်လာတယ်ဒီနားလည်လာတဲ့အပေါ်မှာဆက်ပြီးအခုထက်ထိလည်းကျွန်တော်လေးလာတင်ကြားနေရတော့ဖြစ်ပါတယ်အဲ့ဒီပုံမှာဆက်ပြီးနိုင်ငံရေးသမားတယောက်ကိုဘဝအဖြစ်လျှောက်ဖို့အတွက်ပူပြီးပြင်လာတယ်လို့ပဲပြောချင်ပါတယ်ပြောချုပ်ပြောရင်တော့ကျွန်တော်တို့နားလေတက်ကြွလို့နိုင်ငံရေးလောကကြီးကိုဝင်လာတာမဟုတ်ပါဘူးမခံကျင်တဲ့စိတ်မတရားမှုကိုကျွန်တော်တို့လက်မခံနိုင်တဲ့စိတ်ဓမ္မနဲ့အာဓမ္မမှာကျွန်တော်ဓမ္မဘက်ကရည်ချင်တဲ့စိတ်အဲ့စိတ်တွေနဲ့ပဲရည်တည်ခဲ့တာဖြစ်တယ်ဆိုတော့ရှင်းရှင်းလင်းလင်းပြောချင်ပါတယ်ဗျအ
ဲ့ဒီမှာဟိုတမိုင်းဝင်ခဲ့တဲ့အနေအထားပေါ့နော်ရှင်းလေးလုံးလူတို့လုံးအောင်ကြွားမှုကြီးဟိုတကယ်ကိုအချိန်ုံနဲ့စတင်ကြေရတဲ့အကြောင်းရင်းမှလည်းအဲ့ဒီအချိန်ကဥနေဝင်ရနေပြီးတော့ဟောလူသူကိုသူပြောသားရရှိပါတယ်တနက်ဆိုတာမိုးပေါ်ထောင်မပြေဘူးတက်တက်ပြစ်ပြစ်တယ်ဆိုတော့သူ့ရဲ့စကားပေါ့နော်ဒါမျိုးပြောသားရရှိအဲ့ဒီအချိန်မှဒီအကြောင်းသားတွေအနေနဲ့ဒီအခြေအနေမျိုးတွေကိုကိုမြအေးတို့ဘယ်လိုဖြတ်တန်းခဲ့ကြလဲရှင
်ဟိုကျွန်တော်တို့လေလူသားတွေပဲလူသားဆိုရတဲ့အကြောက်တရားနဲ့မကင်းပါဘူးဗျဒါလူသားသာပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကစူပါဟီးရိုးတွေမဟုတ်ပါဘူးဆိုတော့တော့ဆိုတော့တတန်းနဲ့ပြည့်လို့ရှိရင်ဒါမိုးပေါ်ထောင်မပြည့်ဘူးပြည့်လို့ရှိရင်တဲ့နေဖြစ်တယ်ဆိုတဲ့ဟာမျိုးပေါ့နော်ကြားတဲ့အခါမှာပို့ပြီးတော့ဆိုးတာပေါ့ဗျာတိုင်းပြည်ကပြည်ကျွန်တော်တို့မှမဟုတ်ပဲပြည်သူတက်လို့ကလုံးဝမကန့်ချီမကန့်တာဖြစ်တာကအဲ့ဒီအခြေကားလာပါလေအဲ့တော့ဆိုတော့အကြောက်တရားမရှိဘူးကွာဆိုကြောက်တာပေါ့ဗျာကြောက်တာပေါ့ဒါကတော့ရှင်းလာပါတို့တော့ကျွန်တော်တို့ဒီတက်ပို့ပြီးကြောက်အောင်မယ်အကြောင်းရင်းတွေကကျွန်တော်တို့မှရှိတာလေဒါတစ်သက်လုံးတစ်ဘဝလုံးပြည်သူလူထုဘဝတစ်ခုလုံးကျွန်တော်တယောက်တည်းမဟုတ်ဘူးပြည်သူတစ်ခုလုံးရဲ့ဘဝကြီးอ่ะဒါကအမောင်းလူတွေမှာနှိမ့်မွန်သွားမှာပို့ပြီးဆိုးကြောက်ရတဲ့ထိတ်လိုက်တဲ့စိတ်ကပိုများပါတယ်ကြာအဲ့ဒီခါကျတော့စောစောကပြောတယ်အကြောက်တရားတွေကပဲတင်းရင်အန်တူရင်ကြော်ဖြတ်ခဲ့ရတယ်လို့ပဲကျွန်တော်ဆိုချင်ပါတယ်အဲ့ဒါကကြောင်းသားတွေလည်းမဟုတ်ပါဘူးမြန်မာပြည်သူတည့်ရလို့ဖြစ်ပါတယ်ကြာ
ไอ้มิชิเลลงกาลาบ่เนาะดีนอกตะพันอานาเปลี่ยนไม่ติ้งเกมาดีชิเลลงกาลาลูลูกะแลอเฉ่อหงเนี่ยปาวินเนี่ยเฉ่มาดีจ้องหน้าฤลุงเหงก้าวซองนี่ดีอนีเนี่ยอ๋อไดมิโห
你找到我这个刚上的你那家不如现在给家的这一路啊姑娘干了嘛的那所有的吧哎呀哎呀我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个我这个 လွတ်လပ်လပ်ကိုယ့်ရဲ့ယုံကြည်ချက်တွေကိုယ်နားလည်ထားတဲ့ဟာတွေကျွန်တော်တို့ကဒါတွေကိုပြောခွင့်ရမယ်စိုးခွင့်ရမယ်အခြေအနေချက်ကိုကျွန်တော်တို့လိုချင်လာတယ်။နောက်သဘောထားကွဲလဲမှုတွေဘလောက်ပင်ရှိရှိဒီသဘောထားကွဲလဲမှုတွေကစုစည်းနိုင်အင်အားဖြစ်တယ်ဆိုတဲ့သဘောတရားတွေကိုလူရင်းကင်နဲ့နားလည်လာတယ်။အဲ့တော့ကျွန်တော်တို့တောင်းဆိုတာနဲ့ဒီမိုကရေစီကိုတိမ်ညွန့်လာမပါဘူးလို့ကျွန်တော်မြင်ပါတယ်အခုထက်ဒီလေပြည်လူတို့ကဒီမိုကရေစီကိုတိမ်ညွန့်လာဆိုတာဒါတွေကြောင့်ဖြစ်ပါတယ်ဗျလူလက်စွာပြောခြင်းနဲ့လူလက်စွာဆန္ဒပြခြင်းနဲ့လူလက်စွာမိမိရဲ့သဘောထားတွေကိုပေါ်ထုတ်ဖွင့်ရှိရမယ်အဲ့ဒီပုံမှာတိုင်းပြည်ကနေပြောမှာဥဆောင်တဲ့လူများစဉ်းစားရတယ်ရှိမယ်ပယ်ပစ်တာလည်းရှိမယ်ဒါပေမဲ့ဘာပဲပြောပြောပြည်သူနဲ့အစိုးရနဲ့ဟာအင်မတန်မှနားလည်မှုရှိရှိနဲ့လူထုကရွေးချယ်တဲ့ကောင်းတဲ့ခေါင်းဆောင်အနေနဲ့တိုင်းပြည်ရဲ့စနစ်တစ်ခုအပြောင်းကိုလူကျင်တဲ့စိတ်တွေက1988မှာရေလိုချခဲ့ပါဘူး။ကြောင်သားတွေမှာရောလူငယ်တွေမှာရောပြည်သူလူထုမှာရောအဲ့ဒီအချိန်တည်းကကျွန်တော်တို့အားလုံးကဒီမိုကရေစီကိုဒီမိုကရေစီနိုင်ငံတော်နိုင်ငံဖြစ်တည်ဆောက်မယ်ဒီမိုကရေစီကိုတည်ညွတ်အောင်မယ်ဆိုတော့သိခဲ့ပါပြီ။အဲ့ဒါကဂျွန်လာမှာတည်းကကျွန်တော်တို့အားလုံးနားလည်ခဲ့ပါပြီ။အဲ့တော့အဲ့ဒီပုံမှာပဲဆက်လက်ပြီးတော့မှလှူရှားရင်ရုံးခံရင်လူဝဲရှိတဲ့လိုက်နောက်ပြန်လာကြလိုက်ဒီလူဝဲရှိတဲ့လိုက်နောက်ပြန်လာကြလာနေကျွန်တော်တို့ရတော့ကျိုးစားရေးဆောင်ရွက်ဒီစေဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ။ဟုတ်ပါဘူး
။အဲ့ဒီရှင်းလေးလုံးလှူရှားမှုကြီးကနေပြီးတော့ဟိုထွက်ပေါ်လာတဲ့နိုင်ငံခေါင်းဆောင်တွေလည်းရှိလာတာပေါ့နော်။ဥပမာဒေါ်ဆန်းစုကြည်ဆိုရင်လည်းဒါရှင်းလေးလုံးလူထုလှူရှားမှုမှာသူထွက်လာတယ်။နောက်ပြီးတော့အရင်ဒီနိုင်ငံရေးခေါင်းဆောင်တွေဖြစ်တဲ့ဦးနုတို့ဦးကြီးချုပ်ဟောင်းဦးနုတို့နောက်ဒီဥအောင်ကြီးတို့ဆိုရင်လည်းပါဝင်လာတာမျိုးရှိရပေါ့နော်ဒီလိုခေါင်းဆောင်တွေဒါမျိုးတွေနိုင်ငံရေးပုဂ္ဂိုလ်တွေထွက်လာတဲ့အခါမှာအဲ့တော့ចောင်းသားတွေဘက်ကလည်းဒါပံ့ပိုးမှုတွေရှိလာတယ်ဆိုတော့အဲ့ဒီလိုအကူပြောင်းကာလတွေမှာပေါ့နော်ကျမတို့ဒါတစ်ချိန်ပြန်ပြီးတော့ဟိုတင်ကန်းစာယူရမယ့်အနေအထားမျိုးဆိုလို့ရှိရင်ဒီကိုမြာရေးရဲ့အတွေ့အကြုံရဆိုလို့ရှိရင်အပြောင်းလဲနိုင်ငံရဲ့အပြောင်းလဲကာလမှာဟိုတကယ်အရေးပါတဲ့အရေးကြီးဆုံးအချက်ကဘာလဲရှင်
အတိကတော့ကျွန်တော်မြင်တာကအဲ့ဒီနိုင်ငံရေးပန်းတိုင်တစ်ခုကိုရှောင်းလန်းတဲ့အခါမှာကျွန်တော်တို့ကမာရသွန်ကေးဝေးတစ်ခုလိုပါပဲဒါကတော့အခုဆိုအခုမတ်အင်ဂျင်နဲ့ပြောသွားဆိုတော့ကျွန်တော်တို့ဝင်းကြီးချုပ်အောင်ဦးနုနောက်ဦးအောင်ကြီးအခုတော့ပွဲလွန်သွားချာပြီပေါ့ဗျာနောက်နောက်အခုလက်ရှိတင်ချန်ခဲ့တာအဲ့ဒီခေါင်းဆောင်တွေနေရာမှာကျွန်တော်အကဲဦးတင်ဦးဆိုလို့ရှိရင်လည်းတော်တော်ပါဘူးကျွန်မကြီးလည်းမကောင်းအသက်လည်းကြီးပြီလေဟိုလက်ရှိတင်ချန်နေတာလည်းအသက် concession ဖြစ်တဲ့ကျွန်တော်တို့ဒေါ်ဆတ်စုကြည်ပေါ့ဗျာလက်ထပြည်သူအများစုလုံးကတော့အများစုကြီးကတိတ်ညွတ်ပြီးတော့မှထောက်ခံထားတော့ဒေါ်ဆတ်စုကြည်ပဲလက်ရှိကတော့ကျွန်တော်မြင်တာပေါ့နော်အဲလားတူပဲဂျန်တဲ့လူတွေလည်းတချို့လည်းလမ်းခူးလာမှာပဲဂျန်ခဲ့တာရှိတယ်အကြောင်းအကြောင်းအကြောင်းဒါဟောဒါတွေကတော့ကျွန်တော်တို့အပြစ်တင်လို့ညာလို့ကျွန်တော်မြင်ပါတယ်ဟောတင်ကားလာယူစရာနေတဲ့ပါကြီးတယ်ဆိုတော့နိုင်ငံရေးဆိုတာစိတ်ရဲ့တမနဲ့နဲ့ပြီးသွားတဲ့ကိစ္စဖြစ်တယ်ရေရှည်မာရသွန်ကြီးကိုဖျက်ဆီးတဲ့အခါစိတ်တက်ကြက်ခံရက်တီကြက်ခိုင်မှမရအရေးကြီးတယ်မရိုင်းမလဲအောင်ထိမ့်သိမ့်ပြီးတော့မှဆော့ပြီးတော့မှဆော့ရှောက်ပြီးတော့ဟိုးဟိုးရှောက်တင်နေဆိုရင်အချက်တွေဆိုတော့တင်ကားလိုက်ပြီးပါတယ်နောက်တစ်ခုကနိုင်ငံရေးလုပ်တယ်ဆိုတာကတယောက်ထည့်လို့ရတဲ့ကိစ္စမဟုတ်ဘူးအများနဲ့လုပ်တဲ့အတွက်ကြောင့်သဘောထားကိုယ်လည်းမှုအဖွဲ့အစည်းဒီကွဲပြားပြီးစီသဘောထားကိုယ်လည်းမှုလေးများစွာရှိမှာပဲဒါပေမဲ့ဒီမိုကရေစီရဲ့ဒီကွဲလွဲခြင်းကဒီမိုကရေစီရဲ့အလားတရားဒီကွဲလွဲမှုကစူးစီးနိုင်အင်အားဖြစ်တယ်ဆိုတဲ့သဘောတရားတွေကိုနားလည်မှုလို့ဖြစ်တယ်ပါတယ်
မိုင်းကျင်နိုင်ကကိုမြတ်အေးကိုမေးမြန်းတင်ပြထားတာဖြစ်ပါလေ view ရဲ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ကလောက်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Flex application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ဗျာ။ VUE မြန်မာပိုင်းစီစဉ်2023ခုနှစ်ဩဂုတ်လ24ရက်နေ့တင်းလာနေမနက်ခင်းစီစဉ်နေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်လက်ပြီးကဘာမြန်မာမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကာလတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရေးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြင်ပါလေ။ဒေါက်တာဆန်းစုကြည်နဲ့ပတ်သက်တဲ့သတင်းတွေမကြာခင်ကခက်စိတ်စိတ်ထွက်လာတာနဲ့ပတ်သက်ပြီးစစ်ကောင်စီကဒေါက်တာဆန်းစုကြည်ကိုထုတ်ကစားလာပြီလို့အကြက်ခတ်တွေကတုံ့တက်ကြပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့တက်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှိပြည်သွေးတွေကအခုလိုတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစီးပွားရေးနိုင်ငံရေးအကြက်ဆိုင်နေတဲ့စစ်ကောင်စီဒေါအောင်ဆန်းစုကြည်ကိုထုတ်ကစားလာတဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဇူလိုင်လနှောင်းပိုင်းမှာစစ်ကောင်စီဗဟိုဘဏ်ကကျပ်2000တန်ငွေဆက်ကူအသစ်ထုတ်ဝေတဲ့တဲ့င်းနဲ့ဒေါအောင်ဆန်းစုကြည်ကိုနေပြည်တော်အချုပ်ထောင်ကနေဒုဝန်ကြီးအဆင့်အင်အားတစ်ခုကိုပြောင်းရွှေ့လိုက်တယ်ဆိုတဲ့သတင်းတွေဟာအတော်လေးလှုပ်ခတ်ခဲ့ပါတယ်။ပြည်တွင်းပြည်ပမီဒီယာတွေမှာဦးစားပေးသတင်းတွေဖြစ်ဖော်ပြခဲ့ကြတာတွေ့ရပါတယ်။ဇူလိုင်31ရက်နေ့မှာ2000တန်ငွေဆက်ကူသစ်စတင်ထုတ်ဝေမယ်လို့စစ်ကောင်စီကဇူလိုင်23ရက်နေ့မှာကြေညာခဲ့ပါတယ်။2000တန်ကအမှန်တကယ်မထုတ်ဝေရသေးပါဘူး။ထုတ်ဝေမယ်လို့ကြေညာပြီးနောက်တနေ့မှာပဲကုန်စည်နှုန်းတွေနဲ့ငွေလဲလှယ်နှုန်းတွေခုန်တက်သွားခဲ့ပြီးဈေးကွက်ထဲမှာကမောက်ကမတွေဖြစ်ကာအယောင်းဝယ်ပိတ်တာတွေငွေလဲမရတော့တာတွေဖြစ်ခဲ့တာတွေ့ရပါတယ်။2000တန်ငွေဆက်ကူတိထုတ်ဝေမယ်ဆိုတဲ့သတင်းကြောင့်မြန်မာကျပ်ငွေတန်ဖိုးထိုးကျသွားခဲ့ပါတယ်။ဇူလိုင်24ရက်နေ့မှာမြန်မာကျပ်ငွေတသိန်းဟာထိုင်းဘတ်ငွေ1000အောက်ရောက်သွားခဲ့ရတယ်လို့ VOE သတင်းမှာဖော်ပြခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီမှာမြန်မာကျပ်ငွေတသိန်းမှာထိုင်းဘတ်ငွေ4000ဝန်းကျင်ရှိခဲ့တာနဲ့နှိုင်းယှဉ်ကြည့်ရင်စစ်တပ်ကအာဏာသိမ်းတာနှစ်နှစ်ကျော်ကြာချိန်မှာမြန်မာကျပ်ငွေတန်ဖိုးဘယ်လောက်ကျဆင်းသွားတယ်ဆိုတာတွေးကြရမှာဖြစ်ပါတယ
်။နှစ်တောင်းတန်ကြရဲ့ကြောင့်ရွှေဆိုင်တွေပိတ်ဈေးမေးသူတွေသာများပြီးအယောင်းဝယ်မရှိဖြစ်နေတဲ့ဆိုတဲ့သတင်းတစ်ပုဒ်ကိုမြန်မာနောင်ကဇူလိုင်လ24ရက်နေ့မှာဖော်ပြခဲ့သလိုအေယာဝတီသတင်းဌာနကလည်းကျပ်နှစ်တောင်းတန်ကြရဲ့ဒေါ်လာနဲ့ရွှေဈေးကွက်ကမောက်ကမဖြစ်ဆိုပြီးဖော်ပြခဲ့ကြပါတယ်။အဲ့ဒီသတင်းတွေမှာ2000တန်ငွေဆက်ကူတဲ့ထောက်ဝင်မဲ့ဆိုတဲ့သတင်းကြောင့်ရွှေဈေးဟာတစ်ကျပ်သား32သိန်းဝင်းကျင်ကနေ36သိန်းဒေါ်လာဈေးကအမေရိကန်ဒေါ်လာကို3100ကျပ်ဝင်းကျင်ကနေ3500ကျပ်အထိနေချင်းညချင်းမှာခုန်တက်သွားခဲ့တယ်လို့ဆိုပါတယ်ဒါအပြင်ကျပ်2000တန်ထပ်မံရိုက်နေတာကြောင့်ဈေးကွက်ပြန်ရင်းပြီးပုံမှန်မဟုတ်တဲ့ဈေးကွက်တွေဖြစ်ပေါ်လာနိုင်ပါတယ်စီးပွားရေးလုံရကန်ရတာပိုခက်ခဲလာနိုင်ပါတယ်။စီးပွားရေးလုပ်ငန်းနဲ့ဈေးကွက်တွေကိုအမိတ်အာဏာနဲ့ထိန်းချုပ်လို့မရနိုင်ပါဘူးလို့စီးပွားရေးပညာရှင်တွေကသုံးသပ်ကြကြောင်းလဲရေးသားထားပါတယ်။ဂျပန် NHK သတင်းကတော့ကျပ်2000တန်ကိုဆင်ဖြူတော်ပုံနဲ့ထုတ်ဝေပါတယ်။ဆင်ဖြူတော်ဟာအတိတ်နမိတ်ကောင်းဖြစ်ပြီးမြန်မာနိုင်ငံတော်ကြီးဖွံ့ဖြိုးတိုးတက်လာမယ်ဆိုတဲ့သဘောနဲ့စစ်ကောင်စီကထုတ်ဝေတာဖြစ်ပါတယ်။ဒါပေမဲ့2000တန်ထုတ်ဝေတာဟာစစ်ကောင်စီအနေနဲ့နိုင်ငံသားအယံဝင်ယော်နေလာပြီးအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တန်ခတ်တာတွေကြောင့်ထိခိုက်ခံစားနေရတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒါအပြင်ကျပ်ငွေတန်ဖိုးဟာစစ်တပ်အာဏာသိမ်းပြီးနှစ်နှစ်တာအတွင်းမှာ90ရာခိုင်နှုန်းတန်ဖိုးကျဆင်းသွားတယ်လို့ဇူလိုင်လ31ရက်နေ့ကရေးသားထားပါတယ
်။စီးပွားရေးအခြေအနေကလည်းပိုဆိုးလာနိုင်ငံရေးကလည်းထွက်ပေါက်ပိတ်လာတော့စစ်ကောင်စီဟာဒေါန်ဆန်းစုကြည်နဲ့တက်ဆိုင်တဲ့သတင်းတွေထုတ်ပြီးကစားလာတာတွေ့ရတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်။ဟုတ်လဲဟုတ်ပါတယ်။ဇူလိုင်9ရက်နေ့မှာထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းနဲ့ဒေါန်ဆန်းစုကြည်တွေ့ဆုံပြီးနောက်ပိုင်းဒေါန်ဆန်းစုကြည်ကိုနေပြည်တော်အချုပ်ထောင်ကနေဒုဝန်ကြီးအဆင့်တွေနေထိုင်တဲ့အိမ်ယာတစ်ခုကိုရွှေ့ပြောင်းထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းဟုတ်မဟုတ်အတည်ပြုနိုင်ဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုမီဒီယာတွေကဆက်သွယ်မေးမြန်းခဲ့ပေမဲ့တိကျရှင်းလင်းတဲ့အဖြေမပေးခဲ့ပါဘူး။သူမသိပါဘူးလို့ပဲဖြေကြားခဲ့တာတွေ့ရပါတယ်။ဒီလိုအချိန်မှာပဲမျှော်လင့်မထားတဲ့သတင်းထုတ်ပြန်ချက်တစ်ခု ဩဂုတ်လ၁ရက်နေ့မှာထွက်ပေါ်လာခဲ့ပါတယ်။အဲ့ဒါကတော့စစ်ကောင်စီကပြည်ထောင်လူငင်းခွင့်အမိန့်နဲ့နိုင်ငံတော်ဤအတိုင်းပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့အပေါ်ချမှတ်ထားတဲ့ပြည်ထောင်တချို့ကိုရာဇဝတ်ကျင့်သုံးဥပဒေပုံမှား၄ရက်တည်းပုံမှားခွဲတစ်အရာလူငင်းသက်တာခွင့်ပြုလိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုထောင်ကလွတ်လိုက်ပြီလားလို့အန်အော်ဒဂျီဖြစ်ခဲ့ကြပြီမဲ့နောက်ပိုင်းမှာတော့ထောင်ဒဏ်33နှစ်ချမှတ်ထားတဲ့ဒေါ်ဆန်းစုကြည်ကို6နှစ်နဲ့ထောင်ဒဏ်12နှစ်ချမှတ်ထားတဲ့သမရဦးဝင်းမြင့်ကို6နှစ်ချော့ပေးခဲ့ခြင်းသာဖြစ်ပြီးလွှတ်ပေးခြင်းမဟုတ်ဘူးဆိုတာသိရပါတယ်။အကျဉ်းထောင်အသီးသီးကအကျဉ်းသား8,900ကျော်လူငင်းခွင့်ပြုခဲ့တယ်ဆိုပေမဲ့လေနိုင်ငံရေးအကျဉ်းသား130ဝန်းကျင်သာပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ထံကသိရှိရပါတယ်။
စစ်ကောင်စီရဲ့လူငယ်သက်သားခွင့်နဲ့ပတ်သက်ပြီး NUG လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့ဒေါ်ဆန်းစုကြည်ဟာလွတ်မြောက်တာမဟုတ်ပါဘူး။မတရားဖမ်းဆီးထားပြီးတော့စွပ်စွဲထားတဲ့ချမှတ်ထားတဲ့မတရားပြစ်ဒဏ်တွေကနေရှော့ပေါလိုက်တာဖြစ်ပါတယ်။ဒီဟာတစ်ခုကမှန်ကန်တဲ့လှုပ်ဆောင်မှုမဟုတ်သလိုစစ်မှန်တဲ့လွတ်မြောက်မှုမဟုတ်ပါဘူး။အစံဖတ်ဆေအုစုဟာပြည်သူလူထုကိုမျက်စိဝေဝါအထင်မှားအောင်လှုပ်ဆောင်တဲ့နည်းလမ်းတွေကျင့်သုံးပါတယ်။ဒါကြောင့်မို့လို့ဒေါ်လာရဲ့အသည့်ကိုဆက်လက်ထားရှိပြီးတော့ကိုလန်းကိုကိုဆက်ဆောင်မယ်ကိုယုံကြည်ချက်အတိုင်းဆက်လက်သွားဖို့အတွက်ပြည်သူလူထုကိုလေးစားစွာဖြင့်တိုက်တွန်းအပ်ပါတယ်လို့ VOA ကိုပြောကြားခဲ့သလို NUG တရားရေးဝန်ကြီးဌာနကလည်းဒေါ်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ဟာပြစ်မှုတစုံတရာကျူးလွန်ခြင်းမရှိဘဲတစ်ဖက်သက်လှုပ်ကြံဆွဆွဲဖမ်းဆီးခံထားရတာဖြစ်ပြီးသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်အလုံးဟာလည်းဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်
။အခုလို့စစ်ကောင်စီကဒေါ်ဆန်းစုကြည်ကိုပြစ်ဒဏ်တချို့ကလူငင်းခွင့်ပေးတာနဲ့ပတ်သက်လို့နိုင်ငံရေးအကဲကတ်တူကတော့စစ်ကောင်စီအနေနဲ့ဒေါ်ဆန်းစုကြည်ဆိုတဲ့ကတ်ကိုထုတ်သုံးလာတာဟာသူတို့ဘလောက်အထိအကြက်တဲဖြစ်နေတယ်ဆိုတာကိုပြသတာပါပဲ။ဘာကြောင့်လဲဆိုတော့စစ်ကောင်စီရဲ့ရည်ရွယ်ချက်ကအနာဂတ်နိုင်ငံရေးမှာဒေါ်စုမပါဝင်ရေးဒေါ်စုကိုဖယ်ထုတ်ထားရေးပါ။ဒါပေမဲ့အခုဒေါ်စုကိုထုတ်သုံးလာရပြီဆိုကြတဲ့ကသူတို့ရှေ့ဆက်သွားဖို့ခက်နေပြီဆိုတာသိတာပါတယ်။နောက်တစ်ခုကအခုလူတော်စုကိုထုတ်သုံးလာခြင်းဟာအာဆီယံနဲ့နိုင်ငံတကာကိုဝေဝါးသွားအောင်လုပ်တာဖြစ်နိုင်တယ်လို့တပြိုင်တည်းမှာ NUG ထဲမှာမတီးမငြိမ်ဖြစ်အောင်အားနည်းသွားအောင်လုပ်တာလည်းဖြစ်တယ်လို့မြင်ပါတယ်။ဒါကြောင့် NUG ဟာသဘောတရားကြီးအရပုံမခိုင်မအောင်ပူကြစ်လက်အောင်တိုင်းရင်းသားတွေနဲ့ပူနားလည်မှုရရှိအောင်တည်ဆောက်ဖို့လိုပါမယ်။နောက်တစ်ခုကစီးပွားရေးပါ။စီးပွားရေးအခြေအနေကအတော်ဆိုးနေပါပြီ။ပြူကျသွားနိုင်ပါတယ်။ဒါကြောင့် NUG ခေါင်းဆောင်တွေတော်လှန်ရေးခေါင်းဆောင်တွေဟာနိုင်ငံရေးကိုပဲအာရုံမစိုက်သင့်ပါဘူး။စီးပွားရေးကိုလည်းအာရုံစိုက်သင့်ပါတယ်။ဆိုလိုတာကစီးပွားရေးလက်နက်ကိုလည်းသုံးသင့်တယ်လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့စီးပွားရေးပြူရင်နိုင်ငံရေးလည်းလိုက်ပြူတယ်ဆိုတာကိုမေ့မထားဖို့လိုပါတယ်လို့ဆိုပါတယ်ခင်ဗျာ။
ကိုပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းကျမှတ်စုများအလဲကိုရောက်လာပါပြီ။ဒီဘက်မှာတော့ပဋိပက္ခကြောင့်မီးလောင်ပျက်စီးရတာတွေပေါ်စီးစစ်သုံးသပ်ထားတာကိုကျွန်တော်တို့နားဆင်ကြည့်ကြအောင်ပ
ခုနှစ်ပထမ6လအတွင်းနိုင်ငံအနှံ့လက်နက်ကင်ပြည်ပခါတွေကြောင့်နေအိမ်အဆောက်အုံ 14,000 ကျော်မီးရှို့ဖျက်ဆီးခြင်းခံခဲ့ရပါတယ်။အဲ့ဒီအခြေအတွက်ဟာဆက်အာနာတိမ့်မှုအလွန်2နှစ်ကျော်ကာလအတွင်းမီးရှို့ဖျက်ဆီးခံရမှုရဲ့30ရာခိုင်နှုန်းနီးပါးအထိရှိခဲ့ပါတယ်။ဆေးဥချုပ်ရေးကြီးညာခဲ့တဲ့ခုနှစ်ဖေဖော်ဝါရီလအတွင်းမှာလည်းမီးရှို့ဖျက်ဆီးခံရမှုတွေကပြန်လည်မြင့်တက်ခဲ့ပါတယ်။ဖေဖော်ဝါရီလအတွင်းနေအိမ်အဆောက်အုံ 8,900 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီး54ရာခိုင်နှုန်းကဆေးဥချုပ်ရေးမြို့နယ်တွေမှာဖြစ်ခဲ့တာပါ။အာနာသိမ့်မှုအလွန်နှစ်နှစ်ကျော်ကာလအတွင်းမှာတော့နေအိမ်အဆောက်အုံ 8,100 ကျော်မီးရှို့ဖျက်ဆီးခြင်းခံခဲ့ရပါတယ်။စကိုင်းတိုင်းအတွင်းနေအိမ်အဆောက်အုံမီးရှို့ဖျက်ဆီးခံရမှုတွေကဆက်ပြီးမြင့်တက်နေဆဲပါပဲ။အခုနှစ်6လတာအတွင်းမီးရှို့ဖျက်ဆီးခံရမှုတွေရဲ့84ရာခိုင်နှုန်းကျော်ကစကိုင်းတိုင်းမှာဖြစ်ခဲ့တာပါ။အာနာသိမ့်မှုအလွန်နှစ်နှစ်ကျော်ကာလအတွင်းစကိုင်းတိုင်းမှာနေအိမ်အဆောက်အုံ 9,900 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။ ဒုတိယအများဆုံးကမကွေးတိုင်းမှာဖြစ်ပြီးနေအဆောက်အုံ 12,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်နိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့တုံးပုံတပုံနီးပါးမှာနေအိမ်အဆောက်အုံမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းထဲမှာစုစုပေါင်းမြို့နယ်38ခုရှိတဲ့အနက်32မြို့နယ်မှာမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့တာပါ။ဒါအပြင်ကရင်ပြည်နယ်မှာမြို့နယ်9ခုရှိတဲ့အထက်က6ခုမှာမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့ပါတယ်။အများဆုံးမီးရှို့ဖျက်ဆီးခံရတဲ့မြို့နယ်ကရွှေဘုံမြို့နယ်ဖြစ်ပြီးနေအိမ်အဆောက်အုံ 8,200 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ခုနှစ်ဖေဖော်ဝါရီလကနေဇွန်လအတွင်းစေအုပ်ချုပ်ရေးမြို့နယ်တွေမှာနေအိမ်အဆောက်အုံ 1,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်စေအုပ်ချုပ်ရေးမြို့နယ်ပေါင်း58ခုရှိတဲ့အနက်25ခုမှာနေအိမ်အဆောက်အုံမီးရှို့ဖျက်ဆီးခံရမှုတွေရှိခဲ့ပါတယ်မီးရှို့ဖျက်ဆီးခံရမှုတွေရဲ့92ရာခိုင်နှုန်းဟာစကိုင်းတိုင်းကစေအုပ်ချုပ်ရေးကြီးညာခံထားရတဲ့မြို့နယ်6ခုမှာဖြစ်ခဲ့တာပါစကိုင်းတိုင်းခင်ဦးမြို့နယ်မှာအားလာအတွင်းနေအဆောက်အုံ 2,300 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ
် ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရေဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတန်တကျော်ကအခုလိုစူးစီးတင်ပြထားပါတယ်
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်ကျောင်းဦးဆိုတဲ့တော်ရရှင်က VOA နေ့စဉ်ထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ်လို့ရေးလာတာပါ။အာဘေးဆိုတဲ့တော်ရရှင်ကတော့ Telegram link လေးချပေးလို့ရလားလို့မေးလာပါတယ်။ဟုတ်ပါတယ်။ကျမတို့ VOA ကကျမတို့ရဲ့သတင်းတွေကို VOA Telegram စာမျက်နှာအသစ်ဖွင့်ပြီးတော့ကို VOA သတင်းတွေကိုတင်ဆက်ပေးနေပါပြီနော်။ကျမတို့ရဲ့ Telegram စာမျက်နှာနဲ့ချိတ်ဆက်ထားလိုက်မယ်ဆိုရင်ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိမှာဖြစ်ပါတယ်။VOA Telegram တရားဝင်စာမျက်နှာနာမည်က VOA Bemmy ဆိုတဲ့နာမည်နဲ့ပြီးနောက်မှာ Blue Mark အပြာရအမှတ်လေးပါပါတယ်နော်။စင်တူရုံးမနာမည်ရင်းနဲ့လည်း VOA Bemmy ဆိုပြီးရှိလို့သတိပြုစေချင်ပါတယ်။ဒီတော့ရှင်က Telegram link လေးပေးပါဆိုလို့ဟုတ်ကဲ့။ကျွန်တော်စာမျက်နှာလိပ်စာက t.me/bemmysvoanews ဖြစ်ပါတယ်။စလုံးပေါင်းက t.me/bemmysvoanews ဖြစ်ပါတယ်ရှင်။ဗီဒီယိုသတင်းတွေကိုပရိသတ်တွေစီကိုအများဆုံးပို့ပေးနိုင်ဖို့အစဉ်ကြိုးစားနေပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့ဗီဒီယိုကိုစာရောက်ပြီးသွားရင် conversation တွေကိုဖျက်ပြစ်ရမှာပါမေးသနာကြောတဲ့အဲ့တော့စာလေးကိုဖတ်ပေးပါဆိုပြီးပြောလာပါတယ်ဒီသောရရှင်ကဗီဒီယိုကိုအားပေးလာခဲ့တာ1980ခုနှစ်6တန်းကျောင်းသားကလေးကပါအဲ့တော့ကသတင်းကြီးညာတဲ့ဦးထွန်းအောင်ဦးဝင်းအောင်ဒေါ်လာလာတဲ့အဲ့တဲ့နေနဲ့ရင်းနှီးလာခဲ့တာအခုနောက်ပေါ်အဖွဲ့သားတွေအားလုံးနဲ့လည်းရင်းနှီးခင်မင်မိပါတယ်အဖွဲ့သားတွေအားလုံးကျန်းမာချမ်းသာကြပါစေဆိုပြီးတော့ဒီတော့ရှင်အောင်မင်းထွန်းဆိုတဲ့တော်ရှင်ရေးလာပါတယ်ရှင်ဟုတ်ကဲ့ပါကျမစာကိုတွေးပါရယ်နော်အခုဖော်ပြပေးပါတယ်ရှင်အဲ့ဒါကြောင့်မလို့ကျမတို့ view ကိုစာရေးတဲ့စာတွေဆိုရင်တော့ဖြတ်ပြစ်ချင်ပါတယ်ဆိုတာအခုဖြတ်ပြစ်လို့ရပါပြီလို့ဆိုရင်စိတ်တွေကြားတဲ့ကနေပြီးတော့စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တော်ရှင်နောက်တစ်ယောက်ကတော့အဆွေတော်ဆိုတဲ့တော်ရှင်ပါသူက radio frequency တွေကိုစာရိုက်ပြီးတင်ပေးပါလားတဲ့သူက view ကိုလိုင်းဒိုမီတာနဲ့ဖမ်းလို့ရတဲ့ radio line တွေတင်ပေးပါဆိုတော့ပြောလာတာပါဓာတ်ပုံတွေကဖတ်ရတာအဆင်မပြေလို့ပါတဲ့ဟုတ်ကဲ့ပို့ပေးလိုက်ပါမယ်နော် radio ကအပေးတဲ့သောရရှင်ဖြစ်ပါရင်ဒီသောရရှင်ကိုတစ်ဆက်တည်းပြောချင်တာဒီသောရရှင်က messenger ကလည်းစာရေးလာတယ်ဆိုတော့ကျွန်တော်တို့အစီအစဉ်တွေကို radio ပြင် facebook နောက်ပြီးတော့
ဒီဂျေရုဆလမ်ကနေပြီးတော့လဲကြီးရှုလို့ရပါတယ်လို့ဟိုပြောတာပြောရတာရေဒီယိုကဖန်တာကတော့ဈေးသက်သာဆုံးဖြစ်ပါတယ်เนาะတယ်လီဖုန်းနဲ့သုံးရင်တော့တယ်လီဖုန်းကနေပြီးတော့လဲဒီ data ဘိုးတွေကတော့ကုန်တက်လို့ပါဒါနဲ့ကျမတို့ပြီးခဲ့တဲ့တစ်ခါမြန်မာနိုင်ငံကအကြောင်းသားအရွယ်လူငယ်လေးတွေပညာရေးဒီစီးပွားမှုအပိုင်းအရင်ပဲခက်ခဲနေပါတယ်ဆိုတဲ့စာရီကိုထုတ်လွှင့်ပေးလိုက်ပါတယ်เนาะအဲ့ဒီစာရီကြားလို့ပဲလားဒါမှမဟုတ်တိုက်ဆိုင်လို့ပဲလားတော့တိကျမသိပါဘူးဒီတစ်ပတ်ထဲမှာ Messenger ကနေပြီးတော့စာရီပို့လာတဲ့ဒီကိုထက်မြက်ကျော်ကလည်းရန်ကုန်ကပါတဲ့အသက်က18နှစ်ပါသူ့ရဲ့နေစဉ်ဘဝမှာပြဿနာမျိုးစုံကြုံနေရပါတယ်ဆိုတော့သူစာရီပြောလာတာပါလူတွေကဒီလူမှုဆက်ဆံရေးမှာလည်းခက်ခဲရတယ်လို့မျိုးဉာဏ်ပညာဘိုင်းမှာပါနေကြပါတယ်ကျွန်တော်အောင်မြင်အောင်စူးစမ်းခြင်းပါတယ်ဒါမဲ့အရန်စိတ်ထက်ကြနေတာဘလို့လောက်ရမလဲကုညီပေးပါအောင်လို့ရေးလာတာပါမမဖြီကအကြောင်းသားရွယ်လူငယ်လေးတယောက်ကြံရမရအကူညီတောင်းလာတာဖြစ်ပါတယ်ဒီလိုထွက်ပေါက်မဲ့နေတဲ့လူငယ်တွေမြန်မာနိုင်ငံမှာဘလောက်တောင်များနေလဲဆိုတာစဉ်းစားကြည့်လို့မရလောက်အောင်ပါနော်ကျွန်တော်ဗီဒီယိုကိုတော့ရရှင်နေစာရေးရေးတဲ့အခါမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုကေရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုမှတ်ချက်ပေးပြီးတော့ရေးလာတဲ့စာတွေကိုကျမတို့အစဉ်အမြဲလက်ခံရရှိပါတယ်ရှင်ဒီတစ်ပတ်တော့ဒီလိုမျိုးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုတတိကြီးဖော်ပြပေးသွားခြင်းပါတယ်ပထမဆုံးတော်ရရှင်ကကမ္ဘာမီဒီယာတွေအနေနဲ့လှုပ်တဲ့နဲ့ကိစ္စများဆိုပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်
ကမ္ဘာမီဒီယာတွေအနေနဲ့အခုချိန်မှာထင်မြင်ယူဆချက်တွေသုံးသပ်တင်ပြချက်တွေကအရေးမကြီးဘူးလို့ထင်တယ်။တကယ်စေနာထားရင်မြမပြည်သူတွေမတရားတပ်ဖြတ်ခံအကြမ်းဖက်ခံချိမ့်ချောက်ခံနေရတာတွေကိုသာကမ္ဘာကြီးတရားရေးသားဖို့တကယ်လိုအပ်တာပါ။အပြုသဘောဆောင်တဲ့ရေးသားမှုမျိုးလူသားဆန်တဲ့ရေးသားမှုမျိုးတွေကိုဖြစ်ဖို့လိုပါတယ်။ကမ္ဘာကြီးရဲ့နိုင်ငံတိုင်းမှာစစ်တပ်ဆိုတာဘလို့စီးမြင်ဥပဒေတွေနဲ့ဘလို့ကျင့်ဝတ်တွေကိုလိုက်နာဆောင်ထိန်ပြုမှုနေထိုင်ချက်သုံးတင့်တယ်ဆိုတဲ့အချက်ကိုကဘာကြီးတိအောင်ရေးသားပေးကြဖို့လိုအပ်ပါတယ်။ဒါမှသာစစ်တပ်ကျူးလွန်နေတဲ့အပြစ်တွေကိုကဘာကြီးကထင်ထင်ရှားရှားတွေ့မြင်ရပါလိမ့်မယ်။ကဘာကြီးကမသိတာတော့မဟုတ်ပါဘူး။မသိသလိုမဆိုင်သလိုနေနေတဲ့အတွက်ကဘာကြီးကိုဖိအားဝိုင်းပေးကြဖို့လည်းတိုက်တွန်းပါတယ်။ဆက်ကဆက်ကမြမပြည်သူအားလုံးကိုတတ်ဖြတ်နေတာဟာကြောက်စရာရက်စက်မှုကြီးပါ။တိုင်းပြည်ကိုကာဝယ်ရမယ့်စစ်တပ်ကဘရင်လုတ်ချင်လို့အာဏာလုတယ်အပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်အကြမ်းဖက်အိမ်တွေမီးရှို့မရင်းကျင့်ကလေးငယ်တွေကိုပါတပ်ဖြတ်တဲ့အထိရက်ဆက်နေကြတာကိုဒါဟာတိုင်းပြည်ကိုကာကွယ်နေတဲ့စစ်တပ်ပါလို့ခင်ဗျားတို့ပြောနေဦးမှာလားဒါစစ်တပ်မဟုတ်တော့ပါဘူးအကြမ်းဖက်သမားတွေရဲ့လုပ်ရက်တွေပါဥပဒေမဲ့တပ်ဖြတ်ခံနေရတာအပြင်ဖက်ပြေးတိတ်ဆောင်နေရလို့နေစရာမရှိတော့တဲ့မြမပြည်သူတွေရဲ့အသက်ပေါင်းများစွာကိုကယ်တင်ကူညီလူသားဆန်ပေးကြဖို့ကဘာကြီးကိုတောင်းဆိုပြစေ
ဒရင်နဲ့ပတ်သက်ပြီးတော့သုံးသက်ချက်တွေမတင်ပြနေပါနဲ့တဲ့တကယ်ဖြစ်နေတဲ့အဖြစ်တွေကိုပဲကဘာကြီးသိအောင်ရေးသားဖို့တကယ်လိုအပ်ပါတယ်လို့ရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့မြန်မာနိုင်ငံမှာအခုမကြခင်ကပဲထုတ်ဝေလိုက်တဲ့ကျပ်2000တန်ငွေဆက်ကူတင်တဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်မှာသူစာရေးတော့ကတော့ဒီငွေဆက်ကူတင်ထုတ်မယ်ဆိုပြီးတော့တရင်ထွက်ထွက်ချင်းသူစာရေးလိုက်တာဖြစ်ပါတယ်အခုတော့တကယ်ပဲငွေဆက်ကူကလည်းထုတ်ဝေလိုက်ပြီဖြစ်ပါတယ်ဒီသောရရှင်အဲ့ဒီကစိုးရိမ်နေတဲ့ဒီအကြောင်းမြန်မာနိုင်ငံမှာကုန်စည်နှုန်းတွေတက်တော်မလားဆိုပြီးတော့ဖက်ဖက်ကကြက်တဲနေပါပြီဆိုတော့ရေးလာတာဖြစ်ပါတယ်
။အာဏာသိမ်းထားတဲ့စစ်ကောင်းဆောင်တွေလှုပ်ချင်တာလှုပ်နေလို့ပြည်သူတွေအတော့အကြက်တဲဖြစ်နေရပါတယ်။ဘူဘန်ဆိုတာကလည်းသူတို့ပဲထိန်းချုပ်ထားတာတဲ့။ဥက္ကလိကဘန်ကဆရာကြီးတွေပြောတာကတော့သူတို့လည်းပဲဘူဘန်နဲ့ UAB ဘန်တို့ရဲ့ rate ကိုကြည့်ပြီးတော့တခြားဘန်တွေလည်းဒေါ်လာ rate ကိုလိုက်ချိန်ကြတယ်တဲ့။သူတို့သက်ဆိုင်ရာ page မှာကြီးညာထားတာကဈေးတစ်မျိုး၊နောက်ကွယ်မှာတော့ကတ်တွေနဲ့ရှင်းတဲ့ခါမှာဖြတ်တဲ့ဈေးကတစ်မျိုးပါတဲ့။CB ဆိုရင်ဒေါ်လာကို3400ကျပ်ကျော်နှုန်းနဲ့ဖြတ်ပါတယ် UAB ရဲ့ငွေလဲနှုန်း rate ကပိုအများဆုံးနဲ့ပြည်တွင်းဘဏ်တွေလည်းအရေးပေါ်အစည်းအဝေးတွေလုပ်ကြရတာကြားတယ်တဲ့ရောင်းမှာဆိုရင်ဒီ2000တန်ကျောင်းရောင်းဝယ်အားလုံးဘာလို့မှမသိဘူးဖြစ်နေကြပါတယ်ကျင်ညာတော့သာအကန့်အသတ်နဲ့ထုတ်မပြောတာဘလို့ထုတ်မယ်ဆိုတာမပြောဘူးလေအခုချိန်မှာကအားလုံးကြီးရဲ့ရိုက်နေတယ်လို့ပြည်သူတွေလည်းခြေကံကုန်စည်နှုန်းကြီးရဲ့တွေကိုခံနေကြရပါတယ်သူတို့ကြောင့်နိုင်ငံကအမှန်တကယ်ကိုဇောက်ထိုးကြနေပါပြီဘာတစ်ခုမှလည်းမထိန်းနိုင်ပါဘူးစီကစားတဲ့သူတွေကိုထိမ့်ဖို့မပြောနဲ့သူတို့ကိုယ်တိုင်လည်းအကြက်တဲဝဲကြီးရဲ့ထဲရောက်နေကြတာပါဘူဘန်ဆိုတာကလည်းသူတို့ပဲထိမ့်ချုပ်ထားတာတဲ
့ဟုတ်ကဲ့ပါဒီစာကတော့ဒီငွေဆက်ကူတင်မထွက်ခင်မှာရေးလိုက်တဲ့စာပါသူပြောသလိုပဲဒီငွေဆက်ကူတင်မထွက်ခင်မှာရောအခုထွက်ပြီးတော့ရောကုန်စည်နှုန်းတွေတရှိန်လို့တက်နေတဲ့အခြေအနေကတော့လက်တွေ့ကြုံတွေ့နေရတာဖြစ်ပါတယ်နော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ် သရရှင်တွေအားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင
်ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မြမပြည်မှာပေးစာများကိုမအေးသနာကြကတင်ပြပြန်ချပေးခဲ့တာပါ။အခုဆက်လက်ပြီးကမ္ဘာတော်ထူးခြားတဲ့သတင်းတွေကိုတင်ပြပါမယ်။ဂျာမနီနိုင်ငံကမစ်ကီမောက်စ်ပုံစံဝင်ကမ္ဘာနေချာဘန်ကင်းဂျပန်နိုင်ငံကဒိုလျောက်စကားပြန်ပေးနိုင်တဲ့ဘာသာပြန်ပြတင်းပေါက်ဆရှိတဲ့ကမ္ဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုကြီးကြတဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံတောင်ပိုင်းကနေချာဘန်ကင်းတခုမှာနာမည်ကျော်မစ်ကီမောက်စ်ပုံစံဝင်ကမ္ဘာကြီးတခုကိုဖန်တီးထားပါတယ်။ဘောလုံးပင်လေးခွင်းစာလောက်ရှိတဲ့နေသားကင်းကြီးရဲ့မှာ Disney Company အနှစ်တရာပြည့်အထိမ်းအမှတ်အဖြစ်နဲ့ဒီဝင်ကဘာကြီးကိုဖန်တီးချတာပါ။ Uli Ernst ဆိုသူလက်သမားတူကဖန်တီးခဲ့တာဖြစ်ပြီးဒါဟာသူ့ရဲ့25ခုမြောက်လက်ရာလည်းဖြစ်ပါတယ်။သူဟာကုလိုပုံဖော်ရာတွေကို1999ခုနှစ်ကတည်းကစတင်လုပ်ဆောင်ခဲ့တာဖြစ်ပြီးတော့ Leonardo da Vinci ပုံကအစဥရောပမြေပုံအစုံဖန်တီးခဲ့တဲ့သူလည်းဖြစ်ပါတယ်။ဒီနှစ်ပုံစံကတော့ Disney Company ရဲ့ Mickey Mouse နဲ့ Minnie Mouse ပုံစံဖြစ်ပြီးအပင်ပေါင်း 36,000 ကျော်နဲ့နှမိုင်ပတ်တဲ့လေကွင်းကြီးထဲမှာဖန်တီးချတာပါ။မင်းတို့မှစတင်ဆိုင်ပြုခဲ့တာဖြစ်ပြီးတော့ Unit မျိုးကကျောင်းသူကျောင်းသား22ယောက်ပါဝင်တဲ့အဖွဲ့တစ်ခုကလည်းကူညီတိုင်းတာပေးခဲ့ပါတယ်။ဒီဝင်ကဘာကြီးတဲ့ကိုဝင်ပြေးတဲ့ကလေးတွေအနေနဲ့အမတ်တရတစိမ့်တုံးလေးတွေကိုလည်းစုဆောင်းနိုင်ပါတယ်။ကြားအပြင်တခြားဂိမ်းကစားနည်းတွေနဲ့ပေးလိမိကွန်းတွေကိုလည်းဖြည့်ရှင်းကစားနိုင်ပါတယ်ရှင်။
အရက်ဆော်ဘွားများပြည်တော်စု UAE ကအဘူဒါဘီမြို့မှာမောင်းသူမဲ့ယင်တွေကိုလူစီးများလာစေဖို့ရည်ရွယ်ပြီးပြရိုက်တွေနဲ့အပန်းဖြေနားစရာကမ်းခြေတွေရှိတဲ့စာဒီယာနဲ့ယာစ်ဂျွန်းတွေကိုမောင်းသူမဲ့ကားတွေနဲ့အခမဲ့ပို့ဆောင်ပေးနေပါတယ်။နိုင်ငံတကာမောင်းသူမဲ့ကားကုမ္ပဏီတစ်ခုဖြစ်တဲ့ We Ride ကုမ္ပဏီနဲ့ပူးပေါင်းပြီးနိုင်ငံရဲ့အများပြည်သူသယ်ယူပို့ဆောင်ရေးကွန်ရက်ကိုတိုးချဲ့ဖို့အတွက်လှုပ်ဆောင်တဲ့ကြိုးပမ်းချက်တစ်ခုလည်းဖြစ်ပါတယ်။2021ခုနှစ်ခရဲကစတင်မိတ်ဆက်ပေးခဲ့တဲ့မောင်းသူမဲ့ကားနည်းပညာကို UAE ကလမ်းတွေပေါ်မှာစတင်စမ်းသပ်နေတာတစ်နှစ်ကျော်ကြာရှိလာနေပါပြီ။ဒီမောင်းသူမဲ့ကားတွေမှာစင်ဆာတွေတပ်ဆင်ထားသလိုကင်မရာ၁၀လုံးလည်းပါဝင်ပြီးကားစတီယာရိုင်အနောက်မှာဘေးကင်းလုံခြုံရေးအတွက်လူတစ်ယောက်ကလည်းလိုက်ပါစီးနေမှာပါ။ကားအတွင်းမှာလည်းအရေးပေါ်အခြေအနေကြုံလာရင်ကားကိုရပ်တန့်သွားစေဖို့အတွက်နှိပ်လို့ရတဲ့အရေးပေါ်ခလုတ်တက်ဆင်ထားပါတယ်လို့ We Ride ကုမ္ပဏီကပြောပါတယ်ခင်ဗျာ
။ဂျပန်နိုင်ငံကယထာဖူတာတစ်ခုမှာအလိုလျောက်စကပြန်လုပ်ပေးနိုင်တဲ့ဘာသာပြန်ပြင်ပေါက်တွေကိုယထာလက်မဲ့ရောင်းနေနေရမှာစတင်သုံးနေပါပြီ။ စီဘူးယထာဘုဒ္ဓယုံမှာတက်ဆင်ထားတဲ့ဒီဆက်တွေဟာယထာစီခီးတွေနဲ့ယထာဝန်ထမ်းတွေအကြားစကားပြောစုဆက်သွယ်နိုင်မှုအတွက်လှုပ်ဆောင်ပေးနိုင်ပါတယ်။ဂျပန်ဘာသာစကားကနေအင်္ဂလိပ်၊ပြင်သစ်၊တရုတ်နဲ့စပိန်ဘာသာစကားအပါအဝင်ဘာသာစကားပေါင်း၁၁မျိုးကိုဖန်ထားပြင်ပေါ်မှာပြောစုဆက်သွယ်နိုင်မှုအတွက်လှုပ်ရှားတာပါ။တနည်းကိုလူတသိန်း3000ကျော်ခီးသွားလာနေတဲ့လူသွားလာအစီကားဆုံးဘုဒ္ဓယုံတစ်ခုဖြစ်တဲ့စီဘူးရှီနီချူကူဘုဒ္ဓယုံမှာ၃လကြာအစမ်းသဘောအနေနဲ့တက်ဆင်ထားတာဖြစ်ပြီးတော့အဆင်ပြေတယ်ဆိုရင်တော့တခြားနေရာတွေမှာပါတက်ဆင်သွားမှာပါဒီဘာသာပြန်ဆက်ကိုအသုံးပြုပြီးတော့ခီးသွွားတွေအနေနဲ့ဒေသဆိုင်ရာအချက်လက်တွေလမ်းညွန်ချက်တွေကိုမေးမြန်းနိုင်ပါတယ်အရင်က၃လကြာဖြစ်တဲ့ပုံမှန်လက်မှတ်ထုတ်ပေးတဲ့ဆက်တွေလူနဲ့ရောင်းတဲ့နေရာတွေကိုလည်းဆက်ပြီးတော့ဖွင့်ပေးချမှာပါပြီးခဲ့တဲ့လအတွင်းဂျပန်နိုင်ငံကိုကမ္ဘာလက်ခီးသွွားနှစ်တန်းကျော်လာရောက်ခဲ့ပြီးဂျပန်ရန်ွေတန်ဖိုးကျဆင်းမှုကြောင့်အမေရိကန်နဲ့ဥရောပကဧည့်သည်တွေဟာကက်ယောဂါမတိုင်ခင်ကာလကထက်ပိုးပြီးတော့များလာခဲ့ပါတယ်ရှင
်တရုတ်နိုင်ငံဘေကျင်းမြို့တော်မှာတက်ကြီးဖက်ရှင်ဖျိုးပွဲတစ်ခုကိုပြီးခဲ့တဲ့ဘက်ကချင်းပါခဲ့ပါတယ်ခေတ်သစ်မှာနေဝင်စည်းစာအလှကိုပျော်ပျော်ပါပါခံစားခြင်းလို့နာမည်ပေးထားတဲ့ဒီဖက်ရှင်ရှိုးပွဲကိုတက်လက်ပိုင်းနဲ့တက်ကြီးမော်ဒယ်တွေပါဝင်ခဲ့ကြပါတယ်အခုလိုနှစ်စဉ်ကျင်းပတဲ့ပွဲဟာ36ကြိမ်မြောက်ကျင်းပတာဖြစ်ပြီးနာမည်ကျော်ဝူဒီလို fashion အကျော်မော်ရီလည်းပါဝင်ခဲ့ကြပါတယ်အခုလိုတက်ကြီး fashion show မှာပါဝင်ဆင်နွှဲခြင်းအဖြစ်ခေတ်သစ် fashion ရေးစီးနဲ့အပြောင်းလဲတွေပေါ်မှာမျက်ခြေမပြတ်ရှိနေနိုင်တယ်လို့လည်းသူကပြောပါတယ်တရုတ်ပြည်မှာအသက်ကြီးတဲ့သူတွေကိုဘေးဖယ်ခံထားရတာများတာကြောင့်အခုလိုပွဲမျိုးတွေဟာစိတ်လွတ်လပ်ပေါ်ပါစေတယ်လို့အသက်65နှစ်အရွယ်ပါဝင်တဲ့ model တဦးကပြောပါတယ်ပါဝင်တဲ့လူအများစုဟာအသက်55နှစ်ကနေ80အတွင်းရှိကြပြီးတော့အယောင်ဆန်းဆန်းဖက်ရှင်ဝတ်စုံမျိုးစုံကိုဝတ်ဆင်ထားကြပါတယ်လူပေါင်း 2,000 လောက်ကအဖွဲ့ပေါင်း62ဖွဲ့အနေနဲ့ပါဝင်ရှင်ပြိုင်ခဲ့ကြတဲ့ဖက်ရှင်ပြိုင်ပွဲကိုလည်းကျင်းပခဲ့ကြပြီးဝတ်စုံတွေအပြင်တင်ဆက်မှုအပေါ်မှာလည်းအမှတ်ပေးရှင်ပြိုင်ခဲ့ကြပါတယ်ခင်ဗျာ
သူကြဆက်မြသတင်းတွေကိုကိုကြီးညာနဲ့မခင်ဖြူတွေတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းကြီးချုပ်ကိုပြောပြပေးပါမယ်ခရိုင်းမီးယားနဲ့ယူကရိန်းတောင်ပိုင်းကခါဆန်ဒေသကိုဆက်ထားတဲ့ခရွန်ဟာသရားကိုယူကရိန်းတပ်ဖွဲ့တွေကဒုံးကျည်တဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားကလည်းယူကရိန်းနောက်ပိုင်းကိုဒရုန်းတွေဒရုန်းကြီးတွေနဲ့တရင်းကလေးတွေကဆက်ခါဆက်ခါတိုက်ခိုက်ခဲ့ပါတယ်ဒီလိုတိုက်ခိုက်ခဲ့ကြတဲ့အတွက်လူ6ယောက်သေဆုံးခဲ့ပြီးတခြားသူ4ယောက်လည်းတန်ရရှိခဲ့ကြပါတယ်ခုလိုပြင်းပြင်းတိုက်ခိုက်မှုတွေကြောင့်ယူကရိန်းတောင်ပိုင်းရုရှားတပ်တွေအတွက်ထောက်ပံ့ရင်းနှောင်းကြောင့်ကိုထိခိုက်ပြီးယူကရိန်းရဲ့တပ်များထုတ်စစ်ကိုအထောက်အကူပြုတယ်ပါတယ်တပ်မတော်ကိုပြန်တင်ပေးဖို့နိုင်ရှားအာနာသိစစ်တပ်ကိုရာဇဒန်ပေးထားတဲ့တနင်္ဂနွေနေ့ကျော်လွန်သွားခဲ့ပါပြီဒါပေမဲ့စစ်ရေးရဝေရောက်ဆောင်ရွက်မယ်လို့ပြောထားတဲ့အနောက်အာဖရိကဒေသနိုင်ငံများအဖွဲ့ဟာပို့ပြီးငြိမ်းချမ်းတဲ့နီလန်အုံပြုဖို့တင်ပြတာတွေနဲ့ရင်ဆိုင်နေရပါတယ်အီကိုဝါစုအတူအဖြစ်သိကြတဲ့ဒီဒေသဆိုင်ရာနိုင်ငံများအဖွဲ့ရဲ့ဥက္ကဋ္ဌနိုင်ဂျီးရီးယားတပ်ပလော့ကိုပို့ပြီးငြိမ်းချမ်းတဲ့နီလန်အုံပြုဖို့နိုင်ဂျီးရီးယားထက်လွတ်တော်ကစတင်နေ့ကတိုက်တွန်းခဲ့တာပါပြောင်းရွှေ့နေထိုင်မှုစ조사ကြသူတွေကိုဒါစင်ချီပြီးအီတလီကယ်ဆယ်ရေးသမားတွေကတနင်္ဂနွေနေ့ကကဲတင်လိုက်ကြပါတယ်တောက်ကြနေညာပိုင်းစတင်နေ့အစောကြီးမှာကြောက်ဆောင်တွေနဲ့တိုက်မိတာကြောင့်သင်းမောပြတ်ပြီးလမ်ပီကျူးဆတ်ကျုံးပေါ်ကကြောက်တန်းတွေပေါ်မှာပြောင်းရွှေ့နေထိုင်မှု조사ဒူရီတောင်းတင်နေခဲ့ကြတာဖြစ်ပါတယ်ခုလိုတရင်ချင်းချုပ်ကိုကြီးညာပြည့်တဲ့နောက်မှာတော့ကျွန်တော်တို့အစီအစဉ်ကိုအဆုံးသတ်ဖို့ရှိပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တိန်ကြီးထိုက်ဖြစ်ပြီးအတန်ဖိုက်အင်ဂျင်နီယာတွေကတော့ဇူဘက်အတဟက်နဲ့ဇန်နစ်အဗ်ဒူရမန်တို့ဖြစ်ကြပါတယ်မြို့ရေအမေရိကန်တန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုအခုဆုံးသတ်ပါတော့မယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေဝေကုန်းနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်ထမောင်တန်ပ
This program has come to you from the Voice of America, Washington.